သန္တနာတော်တက်ကြရ2558ခုနှစ်ကောဇာတက်ကြရ1386ခုနှစ်အဆုံးလပြည့်ကျော်ရှိရေခရစ်နှစ်2014ခုနှစ်မေလ21ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီသံဃေပရိယာစီတီဒေါက်တာဦးမောင်မောင်ဒေါ်မေယုတမီမတ်ချုသင်းမောင်မိသားစုများရဲ့ဓမ္မစစ်ခုဓမ္မယုံတော်ကြီးအတွင်းမှာရန်ကုန်မြို့ရှင်မင်းဝန်သာသနာရိပ်သာဆရာတော်ဖျားဤဒုတိယကျိန်မြောက်6ရက်တရားစခန်းဖွင့်ပွဲဒီတရားစခန်းပွဲမှာဘုန်းကြီးအနေနဲ့ဓမ္မဒါနတရားလူပေးလူမှာကတတိပဋ္ဌာနသုတ်တံတရားတော်ဖြစ်ပါတယ်ဒီတတိပဋ္ဌာနသုတ်တံတရားတော်ကိုပဲမူထားပြီးတော့ဘုန်းကြီးတို့တရားနာပိဋကများနဲ့တင့်လျော်တဲ့တရားအထုယောဂီသူတော်စင်များနဲ့တင့်လျော်တဲ့အပိုင်းလေးတွေကိုပဲကောက်နှုတ်ကောက်နှုတ်ပြီးတော့ဟုတ်ကြပြီတော့မှာဖြစ်ပါတယ်ဒီတတိပဋ္ဌာန်တရားတော်ကြီးကိုလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာကုရုတိုင်ကမ္မတ္တဓမ္မဆိုတဲ့ဏိဂုံးရွာကြီးမှာမြတ်စွာဘုရားဟောကြားပြီးတော့ဒီတတိပဋ္ဌာန်တရားကြီးအာထုတ်တဲ့ပုဂ္ဂိုလ်တွေကိုရနိုင်တဲ့အကျိုးတရားတွေကိုကြီးညာပြီးတော့ကြွေးကြော်တော်မူခဲ့တယ်တတိပဋ္ဌာန်ကိုကြွေးကြော်တော်မူခဲ့တတိပဋ္ဌာန်တရားတွေအဲ့ဒီအချိန်ကကာလတုန်းကဂိုင်းအသီးသီးတွေဆိုတာအများကြီးပဲလေအဲ့ဒီမှာဂိုင်းအသီးသီးများတော့သူတရားကိုတရားအဲ့ဒီလိုပဲမိမိတို့ကြီးညာပြီးတော့ကြွေးကြော်ဟောနေကြတာဖြစ်ပါတယ်အခုတော့အခုဝင်းတို့ဒီမှာရှိကြတဲ့ကုမ္ပဏီကြီးတွေမိမိတို့ကုမ္ပဏီကထုတ်လုပ်တဲ့ပစ္စည်းတွေကိုပထမကြော်ညာပြီးတော့ကြီးညာတယ်လို့ပေါ့ကြွေးကြော်တယ်လို့ပေါ့ဆန်ဆန်းကုမ္ပဏီကလည်းပဲဆန်ဆန်းပစ္စည်းဟာဘယ်လိုကောင်းမွန်နေဆိုတာကိုကြီးညာပြီးတော့ကြွေးကြော်တယ်အဲ့မဲ့ကုမ္ပဏီကလည်းအဲ့ပဲအဲ့ဒီလိုပဲဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလည်းပဲအဲ့ဒီလိုဂိုင်းအသီးသီးတွေညောင်များစွာရှိတဲ့အထက်ကတရားမျိုးမျိုးတွေကနေပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးဟာအာလုံးတတ္တဝါဝိနည်းများအတွေ့ဒီတတိပဋ္ဌာနသုတ်တံတရားတော်ကြီးကိုဟောကြားပါတယ်အဲ့ဒီဟောကြားတဲ့အခါမှာဒီတတိပဋ္ဌာန်တရားတော်ကြီးမဟောကြားမိမှာတရားကြီးညာခြင်းဆိုပြီးတော့အခုဒီတရားတော်ကိုကြွေးကြော်တော်မူခဲ့ပါတယ်။ဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယာ။ဒုက္ခပိတိဝနံသမတိကမယဒုက္ခဒေါမနတာနံအထင်ကမယ။ညာယတာတိကမယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တရောတတိပဋ္ဌာနာ။ဘေခဝေယံတော်မြတ်ဥချေသားတို့သတ္တရော၄ပါးဂုံသောရေဤမေတ္တိပဒံအကျင့်တ္တိပဒံတရားတို့သည်တန်တိရှိကုန်၏အယံဆွဲမြဲသောမှတ်ရမှုတတိဆွဲမြဲမှုတတိပဒံဟူသောအကျင့်လန်းသည်တတနာံဖျားပစ္စည်းကဗုဒ္ဓအရိယသာဝကအလောင်းအလုံးစုံသောတတ္တဝအပေါင်းတို့၏ဝိတုဒ္ဓိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းဟာဧကယနောမေဃောတခုတိသောလံတကြောင်တိသောလံဖြစ်ပါ၏သောကပရိဒေဝနံဆိုရင်ပူဆွေးခြင်းသောကငိုကြွေးခြင်းပရိဒေဝရူကိုတမန်တေကမယလွန်မြောက်စေခြင်းဟာဧကယနောမေဃောတခုတိသောလံတကြောင်တိသောလံဖြစ်ပါ၏ဒုက္ခဒေါမနတာနံကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာရူကိုအထင်ကမယချုပ်ငြိမ်းကွယ်ပျောက်စေခြင်းဟာဧကယနောမေဃောတခုရိသောလံတကြောင်တိသောလံဖြစ်ပါ၏ညာယတအဓိကမယာရိယမေကုယခြင်းဟာ နိဗ္ဗာန်တသစ္စိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဧကယနောမေဃောတကုတီတော်လံတကြောင်တီတော်လံဖြစ်ပါပြီတရီမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟာမိမိဟောကြားတဲ့တတိပဋ္ဌာန်တရားကိုကျင့်ကြံပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးတရားတွေကိုပထမကြီးညာပြီးတော့ကြွေးကြော်ပြီးတော့မြတ်စွာဘုရားဟောကြားခဲ့တယ်။ဒီတတိပဋ္ဌာန်ကိုကြွေးကြော်ခဲ့တာမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မသတ္တမဆိုတဲ့ဏိဂုံးရွာကြီးမှာအခုဘုန်းကြီးတို့အိန္ဒိယနိုင်ငံဒေလီမြို့ရဲ့အနီးမှာရှိပါတယ်။အဲဒီမှာကုရုတိုင်ကမ္မသတ္တမဏိဂုံးရွာကြီးမှာမြတ်စွာဘုရားဒီတတိပဋ္ဌာန်သုတ်တန်ကြီးကိုစာပြီးတော့ဟောကြားတယ်။ဘာကြောင့်ဟောကြားလဲဆိုတော့အဲဒီကုရုတိုင်မှာကယာတိဥရုမိုးလီဝတ္တအင်မတန်မှကောင်းမွန်မှန်ကန်နေကောင်းမွန်မှန်ကန်တဲ့အတွက်ဆံရည်စပါးပေါ်များလေယာတိဥရုကောင်းမွန်တဲ့အတွက်အာလုံအဲ့ဒီမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာကိုယ်စိတ်နှစ်ပါးခန့်ကြမ်းကြတယ်ကျမ်းမာကြတယ်အဲ့ဒီယာတိဥရုကလည်းကောင်းမွန်ကျမ်းမာရေးကလည်းကောင်းမွန်ဆံရည်စပါးပေါ်များအာလုံစီးပွားရေးလုပ်ငန်းကိန်းကန်းတွေအာလုံအဆင်ပြေတော့စိတ်တွေဟာကြည်လင်ကြတယ်ကြည်မရေးလုပ်ငန်းအဆင်မပြေတဲ့နေရာမျိုးတောင်းပြီးဟောစိတ်တည်းမကြည်မလင်ဟောရင်ဘယ်တည်တရားတွေသူတို့ရဲ့တန်တန်သူတို့ရဲ့ဉာဏ်ထဲမှာဘယ်လိုရောက်ပါမလဲအဲတော့စိတ်တွေကလည်းကြည်လင်နေတဲ့ပုဂ္ဂိုလ်တွေအဲ့ဒီတိုင်းမှာရှိကြတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားစာပြီးတော့ဒီတတိပဋ္ဌာန်သုတ်တန်ဒေသနာတော်ကြီးကိုဟောကြားတော်မူအခါမှာမဟောကြားခင်မှာဒီတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားတွေကိုတခါနဲ့ကြီးညာကြွေးကြော်ပြီးတော့မြတ်စွာဘုရားဟောတော်မူခဲ့ပါတယ်။အဲဒီလိုမြတ်စွာဘုရားရှင်ဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကဒီတတိပဋ္ဌာန်သုတ်တန်ဒေသနာတော်ကြီးကိုကြွေးကြော်ပြီးဟောကြားခဲ့တယ်လို့ဘုန်းကြီးတို့ရဲ့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးဟာလည်းပဲလွန်ခဲ့တဲ့နှစ်ပေါင်း1300ပြည့်တဘူရင်းလာတဲ့မှာစကိုင်းတိုင်းဒေသကြီးရွှေဘုံမြို့နယ်စိတ်ခွန်ကြီးပါဆိုတဲ့ဏိကုံးရွာကြီးပါစိတ်ခွန်ရွာကြီးဟာလေအင်ဂျီပေါင်း2000ဝန်းကျင်ရှိတဲ့ရွာကြီးဖြစ်ပါအဲ့ဒီရွာကြီးမှာအာလုံးစေယုံစီရေကင်းစတဲ့အာလုံးဟာပြည့်ပြည့်စုံစုံမြို့အင်္ဂါရက်နဲ့ညီညွတ်အောင်ထားပြပါအဲ့ဒီစိတ်ခွန်ကြီးရွာကြီးမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာအာလုံးတောင်းသူလေသမားနဲ့ရက်ကန်လုတ်သားကြီးဖြစ်ကြပါလေ။ချမ်းသာကြွယ်ဝကြတဲ့ပုဂ္ဂိုလ်ကြီးဖြစ်ပါလေ။အဲ့ဒီရွာကြီးမှာဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကမွေးဖွားလို့မိမိကိုယ်တိုင်ဒီတရားတွေရှာလို့တရားတွေကိုယ်တိုင်ပြည့်စုံလာတဲ့အခါမှာအဲ့ဒီစိတ်ခွန်ကြီးပါကိုပြန်ပြီးတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဒီတတိပဋ္ဌာန်သုတ္တံဒေသနာတော်ကြီးကိုကြွေးကြော်ပြီးတော့ဟောကြားခဲ့တာအခုဆိုရင်နှစ်ပေါင်း85နှစ်ရှိသွားပြီဘယ်နှစ်နှစ်ရှိသွားလဲ1300ပြည့်နှစ်ကဟောခဲ့တာဆိုတော့အခု1385နှစ်ခု6ထဲရောက်သွားပြီကြော်သွားပြီပေါ့85နှစ်တပူရဲလကအဲ့ဒီမှာ85နှစ်ပြည့်ယေရှုရှင်မာသီဆရာတော်ဘုရားကြီးတတိပဋ္ဌာန်တရားကိုစတင်ဟောကြားတော်မူတဲ့နေ့ဆိုပြီးတော့တပူရဲလမှာစင်ရုပ်ပွဲကြီးဆင်ရင်ကျင်းပခဲ့ပါတယ်ကြီးကြီးခန်းခန်းနန်းနန်းအဲ့ဒီဒီတတိပဋ္ဌာန်တရားတော်ဤကိုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာလက်ဆုပ်လက်ကင်မိမိကိုယ်တိုင်လည်းအားထုတ်အဲ့ဒီလိုကိုယ်တိုင်လည်းအားထုတ်ပြီးကိုယ်တိုင်တွေ့သိတဲ့တရားတွေကိုအားလုံးပရိသတ်များအားလုံးဗုဒ္ဓဘာသာဝင်များအားလုံးသောပုဂ္ဂိုလ်တွေဒီတရားအရသာတွေကိုယ်တိုင်ခံစားနိုင်ပါစေဆိုတဲ့အနေအချင်းဟောကြားခဲ့တာ85နှစ်ချောခဲ့ပြီအဲ့တော့ဒီတတိပဋ္ဌာန်ကိုဘုန်းကြီးတို့ဒီမှာတမိုင်းစဉ်လေးကိုဘုန်းကြီးပြောပြခြင်းပါလေဒီတမိုင်းစဉ်လေးဟာလည်းပဲအခန္ဓာတစ်ခုမှာပေါ့ပฏิပတ်တိဆိုင်ရာစီဝဝေကြီးခန္ဓာတစ်ခုမှာပြည်ပနိုင်ငံသားတဦးကနေပြီးတော့မြန်မာနိုင်ငံမှာတရားတွေ နိလံပေါင်းစုံရှိတဲ့အကြောင်းသူလေ့လာထားတဲ့အကြောင်းသူပြောပါတယ်ဒါပေမဲ့တမိုင်းစဉ်အစဉ်အလာခိုင်မာဖို့အရေးကြီးတယ်သူကပြောတယ်အစဉ်အလာကြီးမားဖို့အရေးကြီးတယ်ဘုန်းကြီးတို့ကအလုတ်လုတ်တော့မယ်ဆိုရင်တောင်မှမိမိတို့ကြည့်ပေါ့ဒီကုမ္ပဏီကြီးဟာခိုင်မာသလားအစဉ်အလာရောဘယ်လိုရှိလဲဆိုတာဒါလေ့လာကြမခိုင်မာတဲ့ကုမ္ပဏီမှာသွားလုတ်လို့ရင်မကြခင်လို့ပြုတ်သွားမှာပေါ့အဲ့ဒီလိုပဲတရားကိုမိမိတို့လေ့လာလိုက်စားတော့မယ်ဆိုရင်သူ့ရဲ့တမိုင်းစဉ်လေးကိုပြန်ပြီးလေ့လာဖို့လိုပါတယ်အဲ့ဒီနိုင်ငံသားကသူကအဲ့ဒီတမိုင်းစဉ်ကိုဒီတတိပဌာနာသုတ္တာကြီးသုတ္တန်ဒေသနာတော်ကြီးကိုစပြီးတော့ဟောကြားတော်မူခဲ့တဲ့မြတ်စွာဘုရားသူတမိုင်းစဉ်ကိုပြောတယ်အကုန်လုံးဒီမှာဇယားနဲ့ချပြတယ်သူကအဲ့ဒီမှာမြတ်စွာဘုရားကနေပြီးတော့မြတ်စွာဘုရားရှင်ရဲ့လဝင်းရလက်ရရဖြစ်တဲ့ဥမာရှင်သာရိပုတ္တရာရှင်မောကလန်ဒီမထေရနှစ်ပါးကိုတခါလေးပြလိုက်တယ်အဲ့ဒီမထေရနှစ်ပါးရဲ့အောက်ကနေပြီးတော့မှတခါတယ်ဒီမထေရများရဲ့တပည့်အစဉ်ဆက်ကိုတခါလည်းပြဒီတိပ္ပဌာနာသုတ်တန်ကြီးကိုဟောကြားပြီးတော့ရှင်းပွန်းအထုတ်လာခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီကနေပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားတက်တော်ထင်ရှားရှိတဲ့အချိန်မြတ်စွာဘုရားနောက်ဆုံးမရှိတော့တဲ့အချိန်ကြတော့အိန္ဒိယနိုင်ငံတိရိဓမ္မသောကမင်းကြီးရဲ့လက်ထက်မှာရှင်မမောဂလိဗုဒ္ဓဒိတ်တာမထေရဆိုတာထင်ရှားခဲ့အဲ့ဒီစဉ်ဆက်လာတာရှင်မမောဂလိဗုဒ္ဓဒေတာမထေရထံကိုရောက်လာတယ်။အဲ့ဒီရှင်မမောဂလိဗုဒ္ဓဒေတာမထေရကနေပြီးတော့အသောကမင်းကြီးနဲ့အတူတွဲပြီးတော့ဗုဒ္ဓမြတ်စွာသာသနာတော်ကြီးပြန့်ပွားအောင်ဆိုပြီးတော့ကိုတိုင်ကိုဌာနသာသနာပြုဆီလွတ်တယ်။အဲ့ဒီကိုတိုင်ကိုဌာနသာသနာပြုဆီလွတ်တဲ့အထက်မှာဘုန်းကြီးတို့မြန်မာနိုင်ငံပါပါလေ။တထုံမြို့ဗာမြို့လေ။တထုံဟာဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာစရောက်တဲ့နေရာဖြစ်ပါတယ်။အဲဒီမှာတထုံမြို့ကိုတိုင်ကိုဌာနသာသနာပြုဆီလုံးလိုက်တဲ့အခါမှာမြန်မာနိုင်ငံတထုံမြို့ကိုရောက်လာတဲ့မထေရများရှင်သောဏနဲ့ရှင်ဥတ္တရာဆိုတဲ့မထေရနှစ်ပါး။အဲဒီတတိပဋ္ဌာန်တရားတော်ဟာဒီနှစ်ပါးထံမှာဆင့်သက်လာပါတယ်။အဲဒီရှင်ဥတ္တရာနဲ့ရှင်သောဏဆိုတဲ့မထေရနှစ်ပါးရဲ့ထံကနေပြီးတော့ဒီနှစ်ပါးရဲ့တပည့်ဖြစ်တဲ့ရှင်အရဟံဘယ်ပုဂ္ဂိုလ်လဲရှင်အရဟံအဲ့ဒီမှာရှင်ဥရှင်အရဟံဒီကိုဆင်းသက်ပြီးတော့ရှင်အရဟံမထေရမြတ်ကပကံဆိုတဲ့နေပြည်တော်ကိုသွားပြီးသာသနာပြုတယ်တတိပဋ္ဌာန်ဒေသနာတော်ဆင်းသက်လာပုံနေကြည့်အစဉ်စဉ်ဒီပုဂ္ဂိုလ်တွေဟာအလုံးယဟန္တာပုဂ္ဂိုလ်တွေကြီးတယ်အဲ့ဒီမှာရှင်အရဟံမထေရမြတ်ဆံရောက်သွားတယ်အဲ့ဒီပကံနေပြည်တော်ကြီးကိုဒီမှာတတိပဋ္ဌာန်ဒေသနာတော်ပြန်သွားဒီတိပ္ပံတရားတော်ဟာအဲ့ဒီပကံရှင်အရဟံကနေပြီးတော့ဘယ်ကိုရောက်လာလဲဆိုတော့အညာဆံပြီးတော့မန္တလေးနေပြီးတော့ရောက်လာတယ်။အဲ့ဒီမှာမန္တလေးနေပြီးတော့ရောက်တဲ့အခါကျတော့မန္တလေးရဲ့တစ်ဖက်ကမ်းမှာရှိတဲ့မင်းကွန်းဘက်မှာနမောဆိုတဲ့ဆရာတော်ရှိတယ်။နောက်ပြီးတော့ဘုန်းကြီးတို့ရွှေဘူမြို့ဒီစိတ်ခွန်ရွာကြီးရဲ့မာစီဆရာတော်ဘုရားကြီးရဲ့ဖွားရဇာတိနဲ့ကဲ့ရဲ့စိတ်ခွန်ရွာနဲ့ကဲ့ရဲ့တီလုံးရွာမှာရှိတဲ့တီလုံးဆရာတော်ဆိုတာရှိတယ်။ဆရာတော်နှစ်ပန်းဘယ်နှပန်းလဲ။အဲ့ဒီဆရာတော်နှစ်ပန်းမှာသူတို့ရဲ့အစဉ်လာတွေကိုပရိယတ်တိဘယ်ဆရာတော်တွေမှာသင်ကြားလာခဲ့တယ်ဆိုတာတွေလည်းပဲပြပါတယ်။အဲ့ဒီကနေပြီးတော့ဒီဆရာတော်နှစ်ပန်းကပရိယတ်တိပြည့်စုံတဲ့အခါကျတော့နမောဆရာတော်ကတော့ပฏิပတ်ဖက်ကိုဇောင်းပေးပြီးတော့ဒီတတိပဋ္ဌာန်အကျင့်တရားတွေကိုပဲချင့်ချံပေါင်းများအားထုတ်တယ်။ဒီလုံးဆရာတော်ကတော့ပရိယတ်တိဘက်မှာစာပေတင်ကြားပို့ချတဲ့ဘက်မှာပဲအတန်ပြီးတော့စာပေပို့ချတယ်။ဒီတငယ်ချင်းနှစ်ပန်းအကြောင်းအားလျော်စွာတခါတည်းရန်နမောဆရာတော်ကကြွလာတခါတည်းရန်ဒီလုံးဆရာတော်ကကြွမိမိတို့စာပေနဲ့ဆက်လို့မရှင်းလင်းတာလေးတွေဆွေးနွေးကြတရားနဲ့ဆက်လို့မရှင်းလင်းတာလေးတွေဆွေးနွေးကြအဲ့လိုဆွေးနွေးရင်းကနေပြီးတော့ခါအားလျော်စွာနမောဆရာတော်ကတီလုံးဆရာတော်ကိုကိုတီလုံးကြီးဒီပရိယတ်တိစာပေပို့ချသင်ကြားတော်လေးနဲ့ချင်းကုံမလီနဲ့ကို့အတွက်လဲကိုတတိပဋ္ဌာန်တရားလေးလုပ်ပါဦးတိုက်တွန်းတယ်သို့တော်လည်းပဲတီလုံးဆရာတော်ကြီးကမအားဘူးစာချနေရတဲ့အချိန်ကြီးအပြစ်ဖြစ်နေအရှင်ဘုရားရေတကယ်လို့ညအချိန်လေးအာညအချိန်ပေါ့ဟောညအချိန်ကြတော့လဲ စာဝါကညစာဝါညဝါဆိုကြတဲ့တန်ခါကြီးရှိတယ်။ဒါတွေကိုပို့ချပေးနေရသေးတယ်ဘုံမအောင်။အဲ့လိုမအားလတ်ဘူးမအားလတ်သေးဘူးနဲ့ညင်းညင်းပြီးတော့နမောဆရာတော်ရဲ့တိုက်တွန်းချက်တည်းညင်းပယ်ပြီးတော့ဒီပရိယတ်တိကိုပဲအာတန်တော်စာပေပို့ချသင်ကြားပေးနေတာနဲ့ပဲစပ်ပြီးဇာတင်သားတန်ခါကြီးများလာတာအကြောင်းပြလိုက်။အဲ့ဒီလိုအမျိုးစုံနဲ့သူညင်းပယ်လာတယ်။ဒီနေ့နမောဆရာတော်ကြီးရောက်လာတယ်။ရောက်လာတဲ့ကဒီလိုပဲမိမိတို့ဇာပေနဲ့ဆက်လို့တရားနဲ့ဆက်လို့မရှင်းလင်းတာလေးတွေနှစ်ပါးဆွေးနွေးကြ။အဲ့လိုဆွေးနွေးပြောဆိုရင်းကနေပြီးခါးလျော်စွာနမောဆရာတော်ကကိုတိလုံးကြီးဒီတိုင်းနဲ့ပရိယတ်နဲ့ပဲချင်းကုန်မသွားနဲ့။ကို့အတွက်လည်းကိုတိပဋ္ဌာန်တရားလေးလုပ်ပါဦး။တိုက်တွန်းတယ်။ဟိုကလည်းခါတိုင်းလိုပဲညင်းညင်းနေ။အဲ့လိုတိုက်တွန်းလို့မရတော့ကဲလေ။ကိုယ်ဒီလုံးကြိုက်တယ်လို့ပဲကိုပရိယတ်တိနဲ့နေပေါ့ကို့အတွက်လေးကိုမပါသွားပဲဖြစ်လိမ့်မယ်အဲ့ဒါနဲ့ကဲအချိန်လေးနှောင့်သွားပြီးပြန်ဦးမှာပဲဆိုပြီးတော့ပြန်တဲ့အခါကလာကြတော့သူ့ကျောင်းကိုလာတဲ့အခါကိုကလိုက်ပို့ကျောင်းပေါက်တီအောင်ကိုကျောင်းလာတဲ့အခါသူ့ကိုလိုက်ပို့အဲ့ဒီလိုပေါ့အဲ့ဒီမှာဒီလုံးဆရာတော်ကနမောဆရာတော်ကိုလိုက်ပြီးတော့ကျောင်းပေါက်ဝတီအောင်ပို့တာကျောင်းပေါက်ဝတီအောင်ပို့လို့နောက်ဆုံးအနေနဲ့ကျောင်းပေါက်ဝရောက်တော့လည်းပဲနမောဆရာတော်ကဒီလုံးဆရာတော်ကိုဒီတတိပဋ္ဌာန်တရားလေးအားထုတ်ဖို့ဆိုပြီးတော့တိုက်တွန်းတယ်။ဒီလုံးဆရာတော်ကညင်းတယ်။ "तू မအားလို့ပါ"ဆိုတဲ့ကြောင့်ညင်းတယ်။အဲ့လိုနဲ့ပဲညင်းတဲ့အခါကျတော့နမောဆရာတော်ကလည်းတိုက်တွန်းလို့မရတော့ခက်ခဲကိုဒီလုံးကြီး"ကျုပ်တော့ပြန်အောင်မယ်"ဆိုပြီးတော့သင်္ကန်းလေးကိုခါတွက်လိုက်တယ်လို့ဆိုပါတယ်။ပြောရရင်တော့သင်္ကန်းလေးကိုပြင်ယုံလိုက်တာနဲ့တူပါတယ်။အဲ့လိုသင်္ကန်းလေးပြင်ယုံပြီးတာနဲ့ပဲတခါနဲ့သူ့ရှေ့တွင်ပဲကောင်းဝင်ကိုကြွားပြီးပြန်ချသွားတယ်။အဲ့ဒီမှာဒီလုံးဆရာတော်ကပါဇက်အဟောင်းသားနဲ့ဖြစ်ပြီးတော့ဩကိုတီလုံးကိုတီလုံး ਨੇ နေပြည်တော်ကဘရင်မင်းမြတ်တွေကကိုဝေရအရာရှိတွေကကိုကိုွယ်တော့ကိုကကိုဟောင်းလာပြီးအောင်းမိနေတာမင်းနမောဆရာတော်ရဲ့ခြေပြားတော်မမီတော့ပါလားအဲ့ဒီမှာတန်ဝေကဖြစ်တော်တာအဲ့ဒီကြမ်းမှာတန်ဝေကတွေဖြစ်ပြီးတော့နောက်တစ်ခါနမောဆရာတော်လာလို့ရှိရင်ဒီဒီချာချာကြာကြာနာနာသူစီကနေပြီးတော့မင်းများတင်ကြအောင်စောင့်မျှော်နေတယ်လေ3ရက်လောက်နေတော့နမောဆရာတော်ကြီးရဲ့ကပ္ပိယတကာကြီးရောက်လာတယ်နမောဆရာတော်ကြီးရဲ့ကပ္ပိယတကာကြီးရောက်လာတဲ့အခါကျတော့မှအဲ့ဒီမှာကပ္ပိယကြီးကိုဘယ်နဲ့လဲနမောဆရာတော်မပါဘူးလားမေးတော့ဓမ္မဗျာတပည့်တော်ဒါကူလာပြီးတော့ရှောက်ထားခြင်းဖြစ်ပါတယ်နမောဆရာတော်ကြီးပြန်လုံတော်မူပါပြီဗျာဆိုပြီးတော့လာပြီးကြောင်းကြားတဲ့အကြောင်းကိုရှောက်ထားတော့မှဩနမောဆရာတော်ဟာငါစီလာပြီးတော့စာပေဒီတခါလေးဆွေးနွေးတာမဟုတ်ဘူးငါ့ကိုလာပြီးတရားပြပေးတာပါလားငါ့ကိုအချင်းချင်းဖန်ဖန်တိုက်တွန်းခဲ့တယ်ငါဒီတရားတွေကိုငါစိတ်မဝင်စားခဲ့ဘူးစာပေပို့ချသင်ကြားမှုနဲ့ပဲငါချင်းကုန်းခဲ့အဲ့ဒါနဲ့ပဲနမောဆရာတော်ကြီးရဲ့ဇာမနာကိစ္စတွေဆောင်ရွက်ဖို့လိုက်သွားလိုက်သွားပြီးတော့ဇာမနာကိစ္စပြီးပြီဆိုတာနဲ့ဒီတီးလုံးဆရာတော်ကြီးဟာတီးလုံးရွာကိုပြန်မကြွတော့နမောဆရာတော်ကြီးတရင်သုံးတဲ့နေရာမှာနေပြီးတော့အဲ့ဒီနားမှာခက်တဲ့တောရံဆိုတဲ့တောရကြီးတွေမှာတောထွက်ပြီးတော့အဲ့ဒီမှာဒီတတိပဌံတရားကိုကျင့်ကြံပွားများအားထုတ်ပါတယ်ဒီလုံးဆရာတော်ကြီးဆိုတာဘုန်းကြီးတို့ဒီနေ့မြန်မာနိုင်ငံမှာဂိုင်းအသီးသီးကနေပြီးတော့အထူးအလေးကရုပြုပြီးတော့လေးစားကြည်ညိုရတဲ့မထင်မြတ်ကြီးဖြစ်ပါတယ်အဲ့ဒီမှာဒီလုံးဆရာတော်ကြီးတရားတွေကျင့်ကြံပွားများအားထုတ်မင်းတို့မင်းကလည်းပဲမင်းနေပြီးတော့ကိုပင့်နေကိုဝဲကြံလို့မကြွားဘူးပဲမှမကြွားဟိုဒီလုံးမှာစတင်းသုံးပြီးစားပြီးပို့ချတော့ငါလည်းပင့်နေမကြွားဘူးအခုချိန်လည်းမကြွားဘူးဒါနဲ့ဒီလုံးဆရာတော်ကြီးတရားကြီးအထုတ်နောက်အကြောင်းအားလျော်စွာအဲ့ဒီနိုင်ငံရှိမကာဆိုတဲ့ရွာအဲ့ဒီရွာမှာတိမ့်သမုတ်ပွဲကြီးဂျုံလာတယ်အဲ့လိုတိမ့်သမုတ်ပွဲကြီးဂျုံလာတဲ့အခါကျတော့မန္တလေးနေပြည်တော်မှာရှိတဲ့ဝဲတစိတ်တော်ရမရဆရာတော်များပင့်နေဆရာတော်ကြီးတကယ်ကိုထင်ရှားကြိုကြားတော်မူတဲ့ဆရာတော်ကြီးတွေပင့်ဒီကနေ့ပဲဒီလုံးဆရာတော်ကြီးကိုလည်းပင့်အဲ့လိုပင့်ပြီးတော့တခါရင်ဒီမှာသေသမုတ်ပွဲကြီးကျင်းပအဲ့ဒီမှာမင်းတို့မင်းတရားကြီးကနေပြီးတော့သင်္ကစားဆရာတော်ကြီးကိုလည်းရှောက်တာလေရှင်ဘုရားရှင်ဘုရားရဲ့ဆရာပေါ့သင်္ကစားဆရာတော်ကြီးဆိုတာဒီလုံးဆရာတော်ကြီးရဲ့တပည့်လေအဲ့ဒီမှာရှင်ဘုရားရဲ့ဆရာတော်ကြီးတရားများ ဘယ်လောက်ထိပေါက်မြောက်နေတယ်ဆိုတာလေးကိုရှင်ဘုရားလေ့လာပြတော်မူပါတပည့်တော်ကြားသိပါရစေပေါ့ကြီးညိုပါရစေပေါ့အဲ့ဒါနဲ့သင်္ကစားဆရာတော်လည်းကြွအဲ့ဒီမှာရောက်နေကြတဲ့ဘွဲ့တစိတ်တော်ရမရဆရာတော်ကြီးတွေအားလုံးကဒီလုံးဆရာတော်ကြီးကိုအားလုံးကတိုက်တွန်းလျှောက်ထားကြတယ်ရှင်ဘုရားအရှင်ဘုရားကိုတော်တိုင်အထုတ်ထားတဲ့ဒီတတိပဌံတရားတော်တွေကိုတပည့်တော်တို့နာကြားလိုပါတယ်ဒီတရားကိုရှင်ဘုရားဟောကြားပေးပါအရှင်ဘုရားတရားအတွေ့အသည့်တွေဟောကြားပေးပါဆိုတော့အဲ့ဒီမှာဒီလုံးဆရာတော်ကြီးဟာအားလုံးတန်ခါပရိသတ်ကြီးရောလူပရိသတ်ကြီးရောအဲ့ဒီမှာဒီတတိပဌာနသုတ်တံတရားကိုဟောကြားပါတယ်အဲ့ဒီမှာတတိပဌာန်ကျင့်စဉ်အတိုင်းကိုယ်တိုင်ကျင့်ကြံပွားများအားထုတ်ခဲ့တဲ့ကျင့်စဉ်တွေကိုလည်းပဲကာယဝေဒနာစိတ်ဓာတ်ဓမ္မဒီတတိပဌာန်တရား၄ပါးကိုဓမ္မနုပဒနာဆိုင်သည့်ထိအောင်သူအားထုတ်ခဲ့တဲ့အတွေ့အကြုံမူဝိပဿနာဉာဏ်နေဖြစ်ပုံတွေကိုလည်းပဲတခါလေအသေးစိတ်ဟောကြားသွားတယ်။နောက်ဝိပဿနာဉာဏ်နေပြည့်စုံလို့အရိယာမဉာဏ်ဆက်ရောက်ဖို့အဲ့ဒီကနေပြီးဆက်လက်ကျင့်ပွားလို့ဒုတိယသက္ကရာဂံမိမဉာဏ်ဆက်ရောက်ဖို့အဲ့ဒီကနေတစ်ဆင့်တစ်ခါကျင့်ကြံပွားများအားထုတ်လို့အနာဂံမိမဉာဏ်ပူဉာဏ်ဆက်ရောက်ဖို့အဲ့ဒီအနာဂမ်မိမညာပူညာဆက်ရောက်ပုံထီအောင်ဒီတိလုံးဆရာတော်ဖျားကြီးကအားလုံးကိုယ်တိုင်ကျင့်ကြံပွားများအားထုတ်ခဲ့တဲ့ကိုတို့တတိပဋ္ဌာန်တရားကိုဟောကြားပေးပါတယ်။အရင်လိုဟောကြားပေးတဲ့အခါကဏ္ဍကြတော့မှအားလုံးတန်ခပရိသတ်လူပရိသတ်။အော်တိလုံးဆရာတော်ဖျားကြီးဟာအရိယာပုဂ္ဂိုလ်ကြီးပါလားအားလုံးပဲ။အနာဂမ်အရိယာပုဂ္ဂိုလ်ကြီးပဲခိလေသာတွေကင်းတော်မူတဲ့အနာဂမ်အရိယာပုဂ္ဂိုလ်ကြီးပဲဆိုပြီးတော့အလုံးကအတိမပြုဆုံးဖြတ်ကြီးညိုကိုခွဲချာအဲ့ဒီတရားပွဲမှာပါလာတဲ့ဘုန်းကြီးတို့စကိုင်းတောင်ကဘိုးကလေးချောင်ကဆရာတော်ဟာဒီသီလုံးဆရာတော်ဘုရားကြီးရဲ့ခြေတော်ရင်းမှာဝတ်ဆင်းပြီးတော့အဲ့ဒီတတိပဋ္ဌာန်ကျင့်စဉ်နေတိုင်းကျင့်ကြံပေါ်များအထုတ်တယ်အဲ့တော့တကယ်တော့တရားအထုတ်ကြတယ်ဆိုတာဒီတစ်ပါးတည်းမဟုတ်ဘူးပေါ့လူရောယဟန်နေရောအထုတ်ကြတယ်သို့တော့ထင်ရှားကြံရတဲ့ပုဂ္ဂိုလ်တွေကိုပဲဆုလိုတယ်အဲ့ဒီမှာအဲ့ဒီပုဂ္ဂလိဆရာတော်တတိပဌာန်တရားတွေအာထုအာထုလို့ဒီပုဂ္ဂလိဆရာတော်လည်းဒီတတိပဌာန်တရားတွေအာထုပေါ့မြောက်တရားဓုတွေရပြီဆိုတဲ့အခါကျတော့ထင်ရှားပြီးတော့တရားတွေပြန်သာဟောကြားအဲ့ဒီမှာဘုန်းကြီးတို့မင်းကွန်ဘက်ကနေပြီးတော့အဲ့ဒီကနေပြီးတော့ဇေတဝန်ဆရာတော်လောင်းလျာပေါ့ဆရာတော်ဥနာရတာအဲ့ဒီဆရာတော်ကလည်းပဲဒီတတိပဌာန်တရားတွေအာထုလို့တဲ့အတွက်ကြောင့်မို့ဒီပုဂ္ဂလိဆရာတော်ထံမှာမင်းကစကိုင်းတောင်ပုဂ္ဂလိချောင်ဆရာတော်ထံမှာလာပြီးတော့တရားနိလန်းနေယူဒီတတိပဋ္ဌာန်နိလန်းနေတိုင်းအာထုတခါနဲ့တပန်းနဲ့ဧကစာကြီးចောင်းလေးတပန်းကြီးចောင်းလေးကိုတည်ဆောက်စီပြီးတော့နှစ်ပေါင်းများစွာကိုယ်တိုင်ကျင့်ပွားအာထုတယ်ကိုယ်တိုင်ကျင့်ပွားအာထုပြီးတဲ့အခါကျတော့ကိုယ်တိုင်ပေါ့မြောက်ပြီဆိုတဲ့အခါမှာဒီမင်းကစီတုံဆရာတော်လောင်းလျာလဲသူ့ရဲ့ဇာတိရရွာကိုပြန်ပြီးတော့တရားပြပေးတယ်အဲ့ဒီဇာတိယယောမှာပြန်ပြီးတော့တရားပြဒီတတိပဋ္ဌာန်တရားတွေဟောတယ်ဆိုတာကတတိပဋ္ဌာန်တရားဆိုတာဘုန်းကြီးတို့မြတ်စွာဘုရားကကိစ္ဆံတောဝါကိစ္ဆံမိတိပ္ပဇာနာတိသွားသွားတယ်မှထိတောဝါထိတောမိတိပ္ပဇာနာတိရက်ရက်တယ်မှနိသိဏောဝါနိသိဏောမိတိပ္ပဇာနာတိအဲ့ဒီမှာထိုင်ထိုင်နေမှတရားနောဝါတရားနောမိတိပ္ပဇာနာတိလျှောင်းလျှောင်းနေမှအဲ့ဒီလိုပေါ့ထိုင်ရင်ထိုင်နေသွားရင်သွားတယ်ရရင်ရတယ်အိပ်ရင်အိပ်တယ်မြင်ရင်မြင်တယ်ကြားရင်ကြားတယ်စသည်ဖြင့်ဖြစ်တိုင်းဖြစ်တိုင်းသူ့ရဲ့ဒီညံမာစကားလေးနဲ့ပဲနားလေလွယ်တဲ့နီးနဲ့ဒီဇေတုံဆရာတော်ဘုရားလောင်းလျာကဟောကြားတယ်ရရွာမှာရှိကြတဲ့တန်ဃာတော်ကြီးဘုန်းတော်ကြီးတွေလက်မခံကြဘူးဘာတရားတွေလာဟောနေတယ်မသိဘူးသူများမဟောတဲ့တရားတွေလူတွေကလည်းဘုန်းကြီးတွေလက်မခံတော့လူတွေကလည်းလက်မခံရဲဘူးပေါ့အဲ့ဒီလိုနဲ့အင်မတန်မှရင်းချတဲ့တရားတယောက်ကအရှင်ဘုရားနဲ့အရှင်ဘုရားဟောတဲ့ဒီတတိပဋ္ဌာန်တရားကိုဘုန်းကြီးတွေကလည်းလက်မခံကြဘူးမကြိုက်ကြဘူးတဲ့လူတွေကဓမ္မတွေကလည်းမကြိုက်ကြဘူးတဲ့အရှင်ဘုရားတဲ့ဒီတရားတွေမဟောပါနဲ့တော့ငါဟောတဲ့တရားတွေဟာမင်းအတ္တနောမတိနဲ့ငါစိတ်ကြံစီပြီးဟောတယ်ထင်သလားငါဟောနေတဲ့တရားတွေဟာဘုရားဟောတဲ့တရားတွေဒီတရားတွေကိုဘယ်သူမှမဟောကြလို့ငါဟောတာ ဘသူမှမဟောတဲ့တရားဟောတော့မင်းတို့မနာဘူးတဲ့တရားနာရတာပေါ့ကွာဆရာတော်ကြီးပြောလိုက်တယ်အေးမနာရဘူးတဲ့တရားနာပြီးတော့မကျင့်ဘူးတဲ့တရားတွေကျင့်တော့မင်းတို့သူများမရဘူးတဲ့တရားတွေမင်းတို့ရမှာပေါ့ကွာလို့ပြောတယ်လေသူများဟောတဲ့တရားလိုက်ဟောရင်သူများလိုပဲဖြစ်မှာပေါ့ဒါနာအကြောင်းသီလအကြောင်းလေးနဲ့ဟောသွားလူရည်တန်ရည်လေးဟောသွားသူများလိုပဲဖြစ်မှာပေါ့ငါကသူများမဟောတဲ့တရားဆိုတာကျင့်စဉ်နေဟောတာအဲ့တော့ဒီကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်မှသူများမရတဲ့တရားတွေမင်းတို့ရမှာပေါ့ကွာဒီစကားလေးကမှတ်သားစရာနော်သူများမဟောတဲ့တရားဟောမှမနာဘူးတဲ့တရားနာရသူများမကျင့်တဲ့တရားတွေကျင့်မှမရသေးတဲ့တရားတွေရတယ်သူများလုတ်တဲ့နောက်ကတောက်လျှောက်လေးနောက်ရောက်လိုက်နေလို့ကတော့သူများနောက်ကပဲဖြစ်မှာပဲအဲ့ဒီလိုပဲအခုဒီမှာဆရာတော်ဘုရားကြီးကအေးသူများမဟောတဲ့တရားဟောတယ်မင်းတို့မနာဘူးတဲ့တရားနာရတယ်သူများမကျင့်တဲ့တရားတွေငါကဟောပေးတဲ့ကံမင်းတို့ကျင့်ကြံပွားများအားထုတ်ရင်သူများမရသေးတဲ့တရားတွေမင်းတို့ရဖို့ပဲကွာအဲ့ဒီတော့မသိလို့မလိုက်နာတော့လေနေကြပေါ့ဆိုပြီးတော့အဲ့ဒီမှာဆရာတော်ကြီးကပြန်သွားပြီးတော့နောက်ဆုံးအောက်ပြေအောက်ရွာပဲကိုဆင်းပြီးတော့တရားတွေလိုက်ပြတယ်လိုက်ဟောတယ်ဒါလည်းပဲအချို့တန်ဃာတော်ရှင်မတ်တီမလဲမခံကြတန်ဃာတော်တွေမလဲမခံတဲ့ကလူတွေလည်းပဲတချို့ပုဂ္ဂိုလ်တွေလည်းမခံဘူးအချို့ပုဂ္ဂိုလ်တွေကြတော့ပရိယတ်တိကိုလေ့လာဖူးတဲ့ပုဂ္ဂိုလ်တွေဒါဟာအပိုစကားတွေမဟုတ်ဘူးဘုရားဟောတယ်ပဲအမှန်ပဲဆိုတာသိသိတဲ့အတွက်လိုက်နာပြီးတော့အဲ့ဒီမှာတရားတွေကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေပေါင်းမြောက်ကြနောက်ကြတော့ဒီမှာဆရာတော်ဘုရားကြီးဟာဒီတတိပဌံဒေသနာတော်ကိုစခဲ့တာဟာတထုံမျိုးကစခဲ့တာဘယ်မျိုးကစခဲ့တာလဲကိုယ်တိုင်ကိုယ်ဌာနသာသနာပြုလွတ်စင်မှာရှင်သောဏနဲ့ရှင်ဥဒ္ဒရတို့မထေရဏနှစ်ပါးဒီတထုံမြို့မှာရောက်ရှိလာတယ်။ဒါကြောင့်ဒီကနေ့တတိပဌံစခဲ့တာငါဒီကနေ့ပြီးတတိပဌံတရားဖြတ်မယ်ဆိုပြီးတော့အဲ့ဒီတထုံမြို့မှာမင်းကွန်းဇေတဝန်ကျောင်းတိုင်ဆိုပြီးတော့အဲ့ဒီမှာကျောင်းတိုင်ကြီးတည်ထောင်ပါတယ်။တည်ထောင်ပြီးတော့အဲ့ဒီမှာဆရာတော်ဘုရားကြီးတရားပြတယ်။မြန်မာနိုင်ငံမှာရှိတဲ့အမျိုးမျိုးရွာရွာအနေနဲ့ကလာပြီးအားထုတ်ကြတဲ့ပုဂ္ဂိုလ်လေးကိုဆရာတော်ဘုရားကြီးကိုယ်တိုင်တရားကြီးပြတာဟောကြားအဲ့ဒီမှာအထုတ်ကြတဲ့ပုဂ္ဂိုလ်တွေဟာလာပေါင်းများစွာအထုတ်ကြတယ်။အဲ့ဒီချိန်တုန်းကဒီမျက်စိစက်ခုံတွေကိုဘယ်လောက်ထင်းသိမ်းရသလဲဆိုရင်တရားအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းခေါင်းပေါ်မှာတပက်ကလေးခြုံထားရတယ်။ရှေ့ကိုတပက်ကလေးချထားရှေ့ကိုကြည့်လိုက်ရင်ဘယ်မှမမြင်တာအောင်မို့ရှေ့လေးတောင်ခန်းလောက်ပဲကြည့်တာအောင်မို့အဲ့ဒီလောက်လေးပဲတပက်ကလေးအုပ်ပြီးနေရတယ်။အဲ့ဒီမှာဇင်းညံသွားပြီဆိုရင်လည်းရှုမှတ်မှုတတိမလွတ်စီပဲနဲ့သွားထိုင်နေတဲ့ခံမှလည်းရှုမှတ်မှုတတိမလွတ်စီပဲနဲ့ရက်နေတဲ့ခံမှလည်းရှုမှတ်မှုတတိမလွတ်စီပဲနဲ့နောက်ဆုံးအိရာပေါ်မှာလျောင်းစစ်တဲ့ခံမှလည်းမလွတ်စီပဲနဲ့အဲ့ဒီလိုနေရအဲ့ဒီလိုအထောက်ကြတဲ့အထက်မှာဘုန်းကြီးတို့ဘယ်ပုဂ္ဂိုလ်ကြီးပါလာလဲဆိုတော့ဂျေဇုတော်ရှင်မာစီဆရာတော်ဘုရားကြီးနဲ့ဂျေဇုတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးဒီနှစ်ပန်းဟာမင်းကွန်းစီတုံဆရာတော်ဘုရားကြီးထံမှာဒီတတိပဌာန်းနီးခံတဲ့ဆရာတော်ကြီးဖြစ်ပါအဲ့ဒီမှာမင်းကွန်းစီတုံဆရာတော်ဘုရားကြီးရဲ့အထုပ်ပတ်တီကိုပြန်လည်ပြီးလေ့လာသုံးသပ်ကြည့်ပါဆရာတော်ဘုရားကြီးစံနော်မူတဲ့အချိန်ကဘလောက်ထင်အောင်ထူးခြားမှုတွေရှိသလဲဆိုတာအားလုံးကယဟန္တာလို့သတ်မှတ်ကြပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာဘသူမှမြန်မာနိုင်ငံကိုအထက်ကတာကျမ်းမပြုတ်ဘူးတာကိုပထမဦးဆုံးအထက်ကတာနှစ်ကျမ်းကိုပြုစုတော်မူသွားတဲ့စာပေဘက်ကလည်းပဲအင်မတန်ကိုတက်ကြွနေဆရာတော်ဘုရားကြီးဖြစ်ပါတယ်အဲ့လိုတကြွနဲ့ဆရာတော်ဘုရားကြီးဖြစ်ပါတယ်။အဲ့ဒီဒီဆရာတော်ဘုရားကြီးဟာဒီတိပဋ္ဌာန်တုတ်တန်ကြီးကိုလက်ကင်ပြူပြီးတော့ဒါကိုပဲကျင့်ကြံပွားများအထုပ်ပုံနဲ့ဟောကြားပေးတာ။အဲ့ဒီမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးတို့အဲ့ဒီမှာအထုပ်ကြ။အဲ့ဒီမှာမာစီဆရာတော်ဘုရားကြီးအထုပ်ခဲ့တဲ့ကျောင်းနေရာလေးတိုင်းပြည်ပြတ်မှာဆရာတော်ဘုရားကြီးအထုပ်သွားတဲ့ကျောင်းနေရာလေးပုံကြသွားလို့ကျောင်းပြစီသွားတယ်။တောင်ပုလူဆရာတော်ဘုရားကြီးအထုပ်ခဲ့တဲ့ကျောင်းနေရာအခုချိန်ထိအောင်ရှိသေးတယ်။သားကြောင်းဆောင်လေးအခုချိန်တည်းအောင်ရှိသေးတယ်အဲ့ဒီမှာဘုန်းကြီးတို့ကိုယ်တိုင်လေးပဲသွားပြီးတော့ဒီဆရာတော်ဘုရားကြီးများကိုပူဇော်တဲ့နေရာအပြင်ကိုယ်တိုင်သွားပြီးတော့တရားအထုတ်ပြီးတော့ပူဇော်ခဲ့ပါလေလမ်းနဲ့ချီပြီးတော့အဲ့တော့အစင်းလာကိုကြည့်ပါဒီမင်းကွန်းဇေတုံဆရာတော်ဘုရားကြီးရဲ့ထံကနေပြီးတော့တတိပဌံလက်ဆင့်ကမ်းပြီးယူလာခဲ့တာဟာတောင်ပုလူဆရာတော်မဟာစီဆရာတော်နှစ်ပါးအဲ့ဒီမှာနိုင်ငံသားကအဲ့ဒီအတိုင်းအစင်လာတွေကိုသူအစင်စင်ပုံစံတွေပြပြီးတော့အဲ့ဒီလိုအစင်စင်ဆင်းသက်လာပုံတွေကိုပြပါတယ်အ ဲ့လိုဆင်းသက်လာပုံပြပြီးတဲ့ခါကျတော့တောင်ပုလူဆရာတော်ဘုရားကြီးရဲ့အောက်မှာတော့ဖြင့်ထင်ရှားတဲ့ပုဂ္ဂိုလ်တရားကြီးလိုက်ပြီးပြတတ်တဲ့ပုဂ္ဂိုလ်ထင်ရှားတဲ့ပုဂ္ဂိုလ်အင်မတန်နဲ့သွားတဲ့ခါကျမပါတော့မာစီဆရာတော်ဘုရားကြီးရဲ့အောက်မှာတခါလဲဆင်းသက်လာတဲ့တပည့်ကိုညွန်ပြတယ်အဲ့ဒီညွန်ပြတဲ့အချိန်မှာရွှေတောင်ကုန်းဆရာတော်ချမ်းမြေ့ရိပ်တန်ဆရာတော်တတ္တမရန်တီဆရာတော်ရွှေမင်းဝန်ဆရာတော်ဆိုပြီးဘုန်းကြီးပါပါဝင်နေတာတွေ့ရပါတယ်သူရဲ့ဆင့်သက်လာတဲ့အစဉ်အလာကိုဒီဆရာတတိပဋ္ဌာန်တရားကိုကြားကြားနားနားပြတ်တာပေးနေတဲ့ဆရာတော်တွေကိုသူဆက်ပြီးတော့လေ့လာပြီးတော့ရေးသားထားပါအဲ့တော့တရားတွေဟာအစဉ်အလာကောင်းမှုလိုအပ်ပါတယ်အစဉ်အလာအထုတ်လာခဲ့တဲ့ပုဂ္ဂိုလ်ဒီတရားတွေလက်ဆင့်ကမ်းသင်ဆောင်လာတဲ့ပုဂ္ဂိုလ်တွေဟာတကယ်ကိုသူတို့ကိုယ်တိုင်ပေါ့မြောက်အောင်အထုတ်ပြီးတော့မှဒီတရားတွေကိုဖြန့်ဝေပေးတဲ့အစဉ်အလာတွေလိုအပ်ပါတယ်အခုမာစီဆရာတော်ဘုရားကြီးပြန့်နေတဲ့တရားတွေဟာအဲ့ဒီအစဉ်အလာနဲ့အင်မတန်ကြီးမားခိုင်မာတဲ့ဒီတတိပဋ္ဌာန်ရဲ့အစဉ်အလာကြီးရှိပါတယ်ဒါကြောင့်မို့တရားနိလန်းနေတာတခြားခြားတရားနိလန်းနေတာလည်းပဲဘုရားဟောတရားပဲဘုရားဟောတရားပဲလို့ဒီလောက်လေးမဟုတ်ဘဲနဲ့အဲ့ဒီတရားတွေကိုစောင့်ရှောက်ပြီးတော့ကိုယ်တိုင်ကျင့်သုံးအားထုတ်ပြီးလက်တွေ့အားထုတ်လို့ပေါင်းမြောက်တော်မူခဲ့တဲ့ပုဂ္ဂိုလ်ကြီးတွေအစဉ်အလာတွေကိုခိုင်မာပြနိုင်ဖို့လိုအပ်ပါတယ်ဆိုတာကိုအဲ့ဒီနိုင်ငံသားယောဂီတယောက်ကတင်ပြရတဲ့ခါမှာဩမိမိတို့ကိုယ်တိုင်တောင်မှဒီသတိပဋ္ဌာန်တရားကိုဒီအစဉ်အလာတွေဘုန်းကြီးတို့သတိမထားမိပါဘူးအစဉ်အဆက်ဒီသတိပဋ္ဌာန်တရားတွေပြန်ပွားလာပုံနေတည်ဆောင်လာခဲ့တဲ့ဒီဆရာတော်တွေရဲ့တခါနဲ့အစဉ်တန်းနေတကယ်ကိုအရိယာအစဉ်တန်းနေကြီးတဲ့အာလုံးပုဂ္ဂိုလ်တွေဖြစ်ပါတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာမဟာစီဆရာတော်ဆိုတာလည်းပဲယဟန္တာတည်းမြတ်တောင်ပုလူဆရာတော်ဘုရားကြီးဆိုတာလည်းယဟန္တာတည်းမြတ်အားလုံးကယဟန္တာလို့ကိုယ်ပဲစိတ်ကနေတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်အဲ့ဒီတတိပဋ္ဌာန်တရားကိုဒီကနေ့ဘုန်းကြီးကလည်းပဲဓမ္မစကုဓမ္မယုံမှာလာရောက်ပြီးတော့အားထုတ်ကြတယ်ဓမ္မယောဂီများကိုဘုန်းကြီးကတတိပဋ္ဌာန်ကျင့်စဉ်ကိုပဲဟောကြားပေးမှာဖြစ်ပါတယ်အဲ့လိုတတိပဋ္ဌာန်ကျင့်စဉ်ကိုဟောကြားပေးမှာဖြစ်တဲ့အတွင်းဒီတတိပဋ္ဌာန်ကြွေးကြော်တန်ဆိုတာလေးကိုပဲဘုန်းကြီးကကြွေးကြော်ပြီးတော့ပြောရမှာပါ။အဲ့တော့ဒီတတိပဋ္ဌာန်တုတ်တန်ကြီးရဲ့ဘုန်းကြီးတို့ခိုင်မာပုံလေးကိုလည်းပြောချင်ပါတယ်။ဒီတတိပဋ္ဌာန်တုတ်တန်ကြီးကိုလေ့လာကြည့်ပါ။ဒါတက်ကျွမ်းတဲ့ပုဂ္ဂိုလ်တွေကိုလည်းမေ့ကြည့်ပါ။ဒီတတိပဋ္ဌာန်တုတ်တန်ကြီးဟာအစာပိုင်းမှာအကျိုးတရားတွေကိုဟောပေးပါတယ်။ဘာတရားတွေဟောတယ်လဲ
။
အကျိုးတရားဆိုတာကိုစိုးစိုးကဘုန်းကြီးကြွေးကြော်လိုက်တဲ့မြတ်စွာဘုရားဒီအကျိုးတရားတွေရနိုင်တယ်ဆိုတာကိုကြွေးကြော်လိုက်တာအဲ့ဒီလိုအစာပိုင်းမှာဒီတတိပဋ္ဌာန်ရဲ့အကျိုးတရားတွေကိုဟောပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေကိုဟောပါတယ်အလယ်ပိုင်းမှာပါလေဟောလေအလယ်ပိုင်းမှာဘုန်းကြီးတို့ဒီမှာတတိပဋ္ဌာန်၄ပါးကျင့်စဉ်နေဣရိယပဋ္ဌာန်ပိုင်းကျင့်စဉ်နေသံပစင်ပိုင်းကျင့်စဉ်နေအလယ်ပိုင်းမှာကျင့်စဉ်တွေဟောတော့ပါကျင့်စဉ်တွေဟောသွားပြီးတော့အဆုံးပိုင်းမှာအာနိတန္တကထာဘယ်နှစ်ရအတွင်းဘယ်နှလားအတွင်းတရားရနိုင်တယ်ဆိုတာကိုတာမကံကျက်ပြီးတော့ဟောသွားပါတယ်ခွန်ကြီးတို့ဒီမှာအလွန်ကြာတဲ့ပုဂ္ဂိုလ်ဉာဏ်ပညာထိုင်မှိုင်းတဲ့ပုဂ္ဂိုလ်ဒီတတိပဋ္ဌာန်တရားကိုတကယ်တမ်းဇောင်းပေးပြီးကျင့်ကြံပွားများအားထုတ်ရင်အလွန်ကြာရင်ခုနှစ်နှစ်ပဲဘယ်နှစ်နှစ်ပါလိမ့်မယ်ခွန်းနှစ်လောက်အားထုတ်ရင်အဲ့ဒီပုဂ္ဂိုလ်ယဟန္တာတိအောင်ဖြစ်နိုင်တယ်တဲ့သောတာပန်အဆင့်တော်မြတ်စွာဘုရားမပြောတကယ်လို့အစွဲလန်းလေးကြံနေရင်တောင်မှအနာဂံဖြစ်နိုင်တယ်မြတ်စွာဘုရားတကယ်အထက်မြညာပူညာနှစ်ပါးကိုမြတ်စွာဘုရားထောက်ပြထားတယ်ဉာဏ်ပညာအလယ်လတ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ခွန်းလားအားထုတ်တယ်ဘယ်နှလားအားထုတ်ရမှာခွန်းလားခွန်းလန်းအားထုတ်တဲ့ပုဂ္ဂိုလ်ဒီမှာတကယ်ပဲအဆက်မပြတ်ဇင်တိုက်ဆက်တိုက်ရှင်းမှတ်နောက်အမှတ်တည်းဆက်နေအောင်အားထုတ်ပါအဲ့ဒီလိုအားထုတ်သွားမယ်ဆိုရင်တဲ့ဒီပုဂ္ဂိုလ်ဟာလွန်ကြာမှာခွန်းရက်ပဲခွန်းလပဲတဲ့ခွန်းလအတွင်းမှာယဟန္တာတိအောင်ဖြစ်နိုင်တယ်တဲ့အစွဲလန်းကြံနေရင်အနာဂံဖြစ်နိုင်တယ်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်တဲ့ခွန်းရက်ပဲဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ဘယ်နှရက်လဲခွန်းရဲ့အတွင်းမှာကိုယဟန္တာတိအောင်ဖြစ်နိုင်လေတဲ့အစွဲလန်းကြံနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်အနာဂံအရိယာပုဂ္ဂိုလ်ကြီးဖြစ်နိုင်တယ်အဲ့တော့ဒီတတိပဋ္ဌာန်တရားတွေဟာတကယ်တမ်းပြည်မှာမြတ်စွာဘုရားဟောထားတာဒီလေ့လာကြည့်လိုက်တော့အာကိုတိုက်တဲ့တရားလားအာမကိုတိုက်တဲ့တရားလားအာကိုတိုက်တဲ့တရားပါ တကယ်အားထုတ်ထိုက်တဲ့တရားအားကိုးထိုက်တဲ့တရားမှာတကယ်အမိခိုးပြုတ်ပြီးတော့ကိုအလုံးလုံးဖို့ကောင်းတဲ့တရားတွေပါအင်မတန်ခိုင်မာပါတယ်ဘလောက်ခိုင်မာလဲဆိုရင်ဘုန်းကြီးတို့မြန်မာနိုင်ငံမှာတန်ခါတက္ကသိုလ်ဆိုတာဘုန်းကြီးတို့ကဘာအေးမှာဖွင့်လှစ်ထားပါတယ်ဒီတန်ခါတက္ကသိုလ်ကျောင်းတိုက်ကြီးမှာပညာသင်ကြားနေကြတဲ့အထက်တန်းဓမ္မစရိယ BA တန်းမှာသမုဝေဖြစ်ဆိုပြီးပြီဆိုရင်မဟာစီသာသနာရိပ်တံမှာဒီတတိပဌံတရားကို10ရက်အထုတ်ရပါတယ်။ဆင်းရင်အထုတ်ပြီးမှဒီပုဂ္ဂိုလ်ပွဲစေရပါတယ်။နောက်ဒုတိယအဆင့် MA တန်းမဟာဓမ္မစီယ။အဲ့ဒီ MA တန်းဖြစ်ဆိုပြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမဟာစီသာသနာရိပ်တံမှာတလအထုတ်ရပါတယ်။တလအထုတ်ပြီးတော့မှကျန်းစာပြုတ်ပြီးတော့အဲ့ဒီပုဂ္ဂိုလ်ဟာပွဲရပါတယ်။ဒါတိပ္ပံတရားကိုတကယ်ကိုဆရာတော်ဘုရားကြီးတွေမြန်မာနိုင်ငံရှိတဲ့စံတတ်ပြတဲ့ဆရာတော်ဘုရားကြီးတွေအထုလေးလာပြီးတော့မှအမှန်တန်ခိုင်မာတဲ့တိကျတဲ့တရားပဲဆိုတာကိုလက်ခံပြီးတော့ဒီတရားကိုဒီစံမွေးထဲမှာပြဋ္ဌာန်းပေးထားတာပါနောက်ပြီးတော့ဘုန်းကြီးတို့ဘုန်းကြီးတို့ရဲ့အင်းနီးချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံအဲ့ဒီထိုင်းနိုင်ငံမှာဆိုရင်ချူလာလောင်ကွန်းဆိုတဲ့တက္ကသိုလ်ကြီးရှိတယ်အဲ့ဒီမှာချူလာလောင်ကွန်းဆိုတဲ့တက္ကသိုလ်ကြီးကခွန်ကြီးတို့အခုမြန်မာနိုင်ငံမှာ၃နှစ်ရှိသွားပြီ။အဲ့ဒီကတက္ကသိုလ်ရဲ့ပါချုပ်တွေရောသာသနာပိုင်ဒုတိယသာသနာပိုင်ဆရာတွေရောလာပြီးတော့မာစီသာသနာရေးတံမှာယောဂီဥယျပထမနှစ်က80ကျော်လာပို့ပါလေ။နောက်ဆုံးနှစ်ကျောင်းသူကျောင်းသားတွေအဲ့ဒီမှာနောက်ဆုံးနှစ်ကျောင်းသူကျောင်းသားတွေကိုဒီတတိပဋ္ဌာန်တရားကြီးအားထုတ်ဖို့လက်တွေ့အားထုတ်ဖို့အဲ့ဒီမှာလာပြီးတော့မဟာစီရိတ်တံမှာ9လတိုင်တိုင်အထုပ်ကဘယ်နှလားအထုပ်ပါလဲ9လဘုန်းကြီးတို့ခု9ရက်တောင်ကြာတယ်ထင်နေလားဟုတ်တယ်မို့လားဘုန်းမှာ9လတောင်အထုပ်ကအဲ့ဒီမှာ9လတိုင်တိုင်အထုပ်ပြီးတော့မှသူတို့ကျန်းစာပြုတ်ပြီးတော့ဖွဲယူရတယ်အခုဆိုတော့ပထမနှစ်ကတော့သူတို့အကုန်လုံးမြန်မာနိုင်ငံမှာပဲ9လလုံးလုံးထားတယ်ဒုတိယနှစ်ကျတော့သူတို့မှဒီငွေကြီးကစပြီးတော့ဒီလောက်လူရင်အများကြီးကိုသူများနိုင်ငံမှာလာပြီးပို့ထားရတယ်ဆိုတော့အကုန်ကြေးများအဲဒီတော့သူတို့ကတခါမဟာစီရိတ်တာကကမ္မထန်းဆရာနဲ့စောင့်ရှောက်သူနှစ်ပါးဆိုပြီးတော့၃ပါးပင့်ပြီးတော့အဲဒီမှာသူတို့ရဲ့ထိုင်းနိုင်ငံမှာတရားဌာနကြီးတစ်ခုကိုတည်ဆောက်တယ်အမိပဲအပြီးစီးတည်ဆောက်ကြတည်ဆောက်ပြီးတော့အဲဒီမှာကျောင်းသူကျောင်းသားတွေအဲဒီမှာအားထုတ်စီပါခွန်လာအဲ့ဒီမှာကြတော့မြန်မာနိုင်ငံကဆရာတော်ကြီးကအားပြော့နေတယ်အဲ့ဒီမှာအားပြော့နေတဲ့အခါကလာကြတော့အဲ့ဒီမှာဒုတိယနှစ်မှာသူတို့သိပြီတော့ခြေချနေတာမဖြစ်ဘူးဘာကြောင့်လဲဆိုတော့သူတို့ကိုပြောရမှာဆိုရမှာဒီနိုင်ငံကဆရာတော်ကြီးကနည်းနည်းခက်ခဲတော့ဟိုကအင်အားများတယ်လीတန်ခါးတွေအားထုတ်ကြတဲ့ပုဂ္ဂိုလ်ကြီးများတော့ဒီဟာစီကနဲ့ပြောလေသူတို့မလိုက်နာတော့လည်းမတတ်နိုင်အဲ့လိုဖြစ်တာတဲ့အခါကြတော့အဲ့ဒီမှာသိပြီတော့အားမရဘူးလူကြီးတွေဒါနဲ့အခုတတိယနှစ်ကြတော့ဘာလာလဲဆိုတော့မြန်မာနိုင်ငံမှာပထမဦးဆုံးအခြေခံ3လကိုမြန်မာနိုင်ငံအားထုတ်ရမယ်မြန်မာနိုင်ငံကနေစနစ်တကျဘုန်းကြီးတို့မာစီသာသနာရေးသားကြီးကနေတင်းတင်းကြပ်ကြပ်ဤတန်ဃာတွေဒီကျောင်းသားတွေကျောင်းသူတွေကိုစနစ်တကျတတိပြန်အားထုတ်ပုံမျိုးကိုသင်ကြားပေးရတယ်3လအဲ့ဒီမှာအားထုတ်ပြီးပြီဆိုမှနောက်4လဦးဒီအားနေပြီးကမ္မထမ်းဆရာပါသွားပြီးတော့အဲ့ဒီမှာတခါပြတ်သားမယ်အဲ့ဒီလောက်ထိအောင်အဲ့ဒီမှာသူတို့ထိုင်းနိုင်ငံကပုဂ္ဂိုလ်ကြီးမြန်မာနိုင်ငံမှာရှိတဲ့ကမ္မထမ်းဌာနတွေကိုအားလုံးသူတို့ကိုယ်တိုင်လေ့လာပြပါပြီလေ့လာပြတဲ့အခါမှာဒီတတိပဌာနသုတ်တန်ကြီးကတော့ကျမ်းဂန်ထဲမှာအခိုင်အမာကြီးပဲနောက်ပြီးတော့အပြည့်စုံကလည်းစောစောကဘုန်းကြီးပြောတဲ့အတိုင်းအစပိုင်းမှာရနိုင်တဲ့အကျိုးတရားတွေဟောတယ်အလယ်ပိုင်းမှာကျင့်စဉ်တွေဟောသွားတယ်အဆုံးပိုင်းမှာမေတ္တရားဖို့တရားတွေကိုဘယ်နှရက်ဘယ်နှလဘယ်နှစ်အတွင်းမှာရနိုင်ပါလေဆိုတော့အခိုင်အမာပြောတာလေမြတ်စွာဘုရားအဲ့တော့ဒီလောက်ခိုင်မာတိကျတဲ့တရားမရှိဘူးဟိုဘုန်းကြီးတို့ယောဂီများတချို့တော့ပြောကြတာပေါ့အကိုအကန့်နေနဲ့ပြောကြတာပေါ့တပီတော့ခုနှစ်ရက်တောင်ရှိပြီဘာမှမဖြစ်ဘူးဘာဖြစ်မှလဲကောင်းကောင်းမှမထုတ်ပဲနဲ့ဘာဖြစ်မှလဲအဲ့တော့တပီတော့ဗျာတရားတွေအာထုတာတပီတော့ခုနှစ်လတောင်ကြာပြီဘယ်သူတော့ပဲအားပြီးတော့ပြန်လာလဲဒီတိုင်းမှာဒီတိုင်းမှာပေါ့ဟိုနေလဲဒီတိုင်းနေတော့ဒီတိုင်းမှာပြန်လာမှာပေါ့တကယ်စနစ်တကျစီကံတကျလိုက်နာပြီးအားထုတ်ရင်လိုက်နာသလောက်ပြောင်းလဲမှုတွေစိတ်ပိုင်းဆိုင်ရာပြောင်းလဲမှုတွေမရှိဘူးလားတရားအသိဉာဏ်လေးတွေပေါင်းမြောက်သွားတာ ਨੇ တပြိုင်တည်း အကုန်လုံးဟာစိတ်ပိုင်းဆိုင်ရာရောလူရဲ့အနေတိုင်းအမှုရာရောအားလုံးပြောင်းလဲမှုတွေရှိသွားပါတယ်။ဒါကြောင့်မို့အဲ့ဒီမှာကျက်ကျန်နန်းသူတို့လိလပြီးတော့မှဒီသတိပဋ္ဌာန်တရားကြီးဟာအင်မတန်မှခိုင်မာတယ်တိကျတယ်။ဒါကြောင့်မို့တိကျတဲ့အတွက်ကြောင့်တဲ့သူတို့ရည်ရွယ်တာကထိုင်းနိုင်ငံကရည်ရွယ်တာကသူတို့ရဲ့ဒီကြောင်းတိုက်တွေနိုင်ငံအနှံ့ကဘာမှာတော်တော်ပြန့်နှံ့နေပြီတဲ့ကျောင်းထောက်တွေပြန့်နှံ့နေပြီသူတို့နိုင်ငံသားတွေလည်းတော်တော်များများပြန့်နှံ့နေပြီအဲ့ဒီလိုတိကျမှန်ကန်တဲ့တရားနီလန်းကိုရပြီဆိုတာနဲ့အခုဆိုရင်ပထမနှစ်ဒုတိယနှစ်တတိယနှစ်သုံးနှစ်ရှိသွားပြီဆိုတော့ပထမနှစ်ဒီမှာမဟာစီသာသနာရိတ်တံမှာအထုတ်ထားတဲ့ပုဂ္ဂိုလ်ကြီးကအခုထိုင်းနိုင်ငံမှာမရှိတော့ကဘာအရရမှာသူတို့ရဲ့ကျောင်းထောက်တွေရှိတဲ့နေရာတွေကိုသွားပြီးတော့ဒီသတိပဋ္ဌာန်တရားကြီးပြကွန်ရပြီသူတို့နိုင်ငံသူနိုင်ငံသားတွေအားလုံးဒီသတိပဋ္ဌာန်တရားအထုတ်အောင်ဆိုပြီးတော့အခုဖြန့်ပြီးတော့အဲ့ဒီမှာကြွကုန်ကြပြီအဲ့တော့သူတို့ရဲ့နိုင်ငံအတွင်းမှာလေဒီသတိပဋ္ဌာန်တရားတွေကိုတန်ဃာတိုင်းရဟန်းတန်ဃာတိုင်းအမထုတ်ဘူးတာဆိုတာမရှိအောင်သူတို့လုပ်ဖို့အတွက်တကယ်စစ်မှန်တဲ့ဒီသတိပဋ္ဌာန်တရားကိုကြက်ကြက်နန်းနာပြနေတဲ့မဟာစီသာသနာရိတ်တာကြီးကရိတ်တာကြီးမှလာပြီးတော့နီးခံခြင်းဖြစ်ပါတယ်ဆိုတာသူတို့ကိုယ်တိုင်ဝန်ခံပြီးတော့လာနီးခံယူတာအားလုံးအပြည့်စုံနီးနေယူတာဒါကြောင့်မို့ဘုန်းကြီးကလည်းပဲဒီလိုခိုင်မာတဲ့အစဉ်လံအဖြစ်လည်းပဲအင်မတန်မှပြည့်စုံတဲ့ကြီးမားတဲ့ဒီသတိပဋ္ဌာန်သုတ်တန်ကြီးကိုပဲဘုန်းကြီးတို့လက်ခံထားပြီးတော့ဒီနေ့ဟောကြားပေးမှာဖြစ်ပါတယ်အဲ့တော့ဒီသတိပဋ္ဌာန်တရားကြီးကိုဟောကြားခင်မဟောကြားခင်မှာမြတ်စွာဘုရားရှင်ကုရုမြတ်ကြီးကလည်းပဲဒီသတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားတွေကိုပြပြီးတော့ကျွေးကြော်ခဲ့တယ်ဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယာသောကပိဋိဝါနံတမတိကမယဒုက္ခဒေါမနတဏံအထင်ကမယညာယတတိကမယနိဗ္ဗာနတသစ္စိကရိယာယယရိရံသတ္တရောတတိပဋ္ဌာနာဘေခဝိယံတို့မြတ်ဥစ္စေသားတို့စတ္တရော၄ပါးကုန်သောယေဤမေတ္တိပဋ္ဌာနာဆွေမြတ်တော်မှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်တိတန်တိရှိကုန်၏အယံဆွေမြတ်တော်မှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောအကျဉ်းလန်းသည်တတ္တနာဗျာပစ္စည်းကဗုဒ္ဓရိယသာဝကအလောင်းလုံးစုံသောတတ္တဝါအပေါင်းတို့၏ဝိတုဒ္ဓိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတကုတိတော်လံတကြောင်တိတော်လံဖြစ်ပါ၏။ရသော်ဘုရားကဘုရားအဆရှိတဲ့အရိယာသူတော်ကောင်းအားလုံးဟာဒီတတိပဋ္ဌာန်လမ်းစဉ်နဲ့ပဲတရားတွေရသွားကြတယ်။တရားတူရဖို့သောတပန်ဖြစ်ဖို့လေဧကယနမေကဒီတလမ်းမေရှိတယ်တဲ့။တဂရကအနာကယဟန္တာဖြစ်ဖို့လေပဲဒီတလမ်းမေရှိတယ်တဲ့ဧကယနမေကနှစ်လမ်းမရှိဘူးတဲ့။အဲ့တော့ဒီတတိပဋ္ဌာန်တရားတွေအထုတ်ရင်မှအဲ့မတရားဖို့တရားတွေတရားသူတရားမြတ်တွေမရသေးမိမှတောင်မှဝိသုဒ္ဓိယာအာထုတ်နေစေခြင်းရှုပွားနေတဲ့အချိန်မှာစိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးဘာတွေစင်ကြယ်ခြင်းနေလဲစိတ်ညစ်ကြေးတွေဆိုတာဘာတွေလဲဆိုတော့လောဘတွေဒေါသတွေမောဟတွေမာနတွေဒါဟာစိတ်ရဲ့အညစ်ကြေးတွေပဲအဲ့ဒီကိလေသာဆိုတဲ့ဒီအငြိကြေးတွေရှိနေသမျှအာလုံတ္တဝါတွေမှာမျက်မှောက်မှာလဲချမ်းသာမလားဆင်းရဲမလားဆင်းရဲပါမျက်မှောက်ဘဝမှာလဲပဲဒီစိတ်ငြိကြေးတွေရှိနေသမျှဆင်းရဲနေတာကိုလိုချင်တာတွေကိုကိုမရပြီဆိုရင်လည်းပဲဆင်းရဲတာမလိုချင်တာတွေရနေတော့လည်းဘာဖြစ်နေလဲဆင်းရဲနေတာပဲဒါကြောင့်မို့ဒီစိတ်ငြိကြေးတွေကိလေသာတွေရှိနေသမျှတော့ဖြင့်မျက်မှောက်မှာလည်းပဲဒီစိတ်ဆင်းရဲတွေဖြစ်ရမှာပဲကိုယ်ဆင်းရဲတွေဖြစ်ရမှာ။နောင်တန္တရာဘဝတွေမှာလည်းပဲတဖန်ဘဝအသစ်တွေထက်ခါတက်ခါဖြစ်ပြီးတော့ဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေမကြုံရပေဘူးလား။ကြုံနေရမှာပဲ။နောက်တဲ့ဘဝအသစ်တွေရပြီဆိုရင်ခန္ဓာဘယ်နှပါရတာလဲ။၅ပါးပြိစုပါရနဲ့ခန္ဓာပိဒုက္ခတဲ့ဓမ္မစကြာမှာခန္ဓာ၅ပါးရလာပြီဆိုရင်ဒုက္ခသစ္စာဘာသစ္စာလဲဒုက္ခသစ္စာပဲရမှာအဲ့တော့လူခန္ဓာမဟုတ်ဘူးနတ်ခန္ဓာရနေရင်လည်းဘာသစ္စာလဲဒုက္ခသစ္စာမြမခန္ဓာရနေရင်ရောဘာသစ္စာခန္ဓာရနေတဲ့မြတ်ဒုက္ခသစ္စာပဲဒါကြောင့်မို့နောက်တဲ့ဘဝတွေအဖန်မှန်ထက်တဲ့ဘဝတည်တည်ဖြစ်ပြီးတော့လည်းပဲဆင်းရဲဒုက္ခတွေရောက်နေကြမှာပဲအထူးသဖြင့်မိမိဟာမကောင်းမှုအကုသိုလ်တွေပြု ြုမိသွားပြီဆိုရင်အပယ်ဆင်းရဲတွေရောမကြောက်နိုင်ဘူးလားဟေးအပယ်ဆင်းရဲတွေကြံရောက်ပြီးတော့တကယ့်ကိုဆင်းရဲဒုက္ခတွေရောက်ကြရမယ်ဒါကြောင့်ဒီကိလေသာအစရှိတဲ့စိတ်ရဲ့အငြိအကြေးတွေကင်းစင်အောင်ဘုန်းကြီးတို့ဒီတတိပဌံတရားတွေအခါလျော်စွာကြိုးစားဖို့အာထုပ်ဖို့မလိုဘူးလားညာအာထုပ်ဖို့လိုတယ်အခုဘုန်းကြီးတို့ယောဂီများအမေရိကန်နိုင်ငံမှာရှိကြတဲ့ပုဂ္ဂိုလ်များအချင်းအလတ်မှုနေကြပါတယ်။အေးအလတ်မှုနေကြတဲ့အခါကလည်းကြတော့လာပြီးတော့အချင်းပြေးတနည်းတားလုံးအမထုတ်နိုင်တောင်မှမိမိအလတ်တဲ့အချင်းလေးအချင်းပိုင်းလေးရရင်ရတဲ့အချင်းပိုင်းလေးမှာအထုတ်မယ်ဆိုရင်ရောမိမိအတွက်အကျိုးမရှိနိုင်ဘူးလား။ရှိပါပါ။အချင်းပိုင်းလေးအထုတ်ပါ။ဒီလိုတရားတွေကိုသူတင်ညွှန်ပြနေတဲ့ဆရာကောင်းသမားကောင်းနဲ့တွေ့မှအထုတ်ခွင့်ရတာနော်။သာသနာတော်နဲ့တွေ့ပြီးလူဖြစ်နေတယ်တကယ်တမ်းဒီတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်ရဲ့အဆိုးအမဖြစ်တဲ့တကယ်ဓမ္မတဝနာတရားစစ်တရားမှန်တွေကိုဟောပြောနေတဲ့ပုဂ္ဂိုလ်တွေမရှိရင်ဒီတရားတွေနာကြားခွင့်ရပါမလားမရပါဘူးကျင့်ပွားခွင့်ရောရပါမလားမရပါဘူးဒါကြောင့်မို့အခုလိုနာကြားခွင့်လေးရတဲ့အချိန်ကျင့်ပွားခွင့်လေးရတဲ့အချိန်ရတဲ့အချိန်လေးတော့ငါတော့ဖြင့်တခြားအလုပ်တွေကိုတခြားအသုံးပြုမဲ့ဒီအချိန်လေးကိုတော့ပြင်ငါတရားအလုပ်လုပ်ရင်းနဲ့ဒီအချိန်လေးကိုကုန်ကုန်စီမယ်ဒီအချိန်လေးကိုတော့ပြင်ငါအတွက်တရားနာရင်းနဲ့ဖြတ်တန်းသွားမယ်သို့မဟုတ်တရားလေးရှုမှတ်ရင်းတထိုင်ရှုမှတ်ရင်းနဲ့ဖြတ်တန်းသွားမယ်ဓမ္မမဟုတ်ဒီမှာဇင်းညာလျှောက်ပြီးရှုမှတ်ရင်းလေးနဲ့ဖြတ်တန်းသွားမယ်ဆိုရင်ရောကိုယ့်အတွက်အကျိုးမရှိဘူးလား
ရှိပါ
တယ်ဗျာရှိပါတယ်ရှုနိုင်တဲ့လောက်လေးကိုစင်ကြယ်သွားပါမယ်ဘုန်းကြီးတို့ယောဂီများဒီစင်ကြယ်နိုင်တဲ့တရားဆိုတာကတတိပဋ္ဌာန်တရားပဲရှိတယ်။အတရားပဲရှိပါလိမ့်မယ်။တတိပဋ္ဌာန်တရားပဲရှိမယ်ဘုန်းကြီးတို့ယောဂီများ။ဒီတတိပဋ္ဌာန်နိလန်းအရာဘုန်းကြီးတို့တတိပဋ္ဌာန်နိလန်းအရာပေါ့ဖြစ်ခိုက်ယုတ်တရားနံတရားတွေပေါ့။ယုတ်တရားနံတရားတွေဆိုတာဒီတိုင်းရှုနေရတာမဟုတ်ဘူး။သူဖြစ်ပေါ်ခိုက်ဖြစ်ပေါ်ခိုက်လေးကိုပဲဘုန်းကြီးတို့သင်ရှားတာလေးရှုရှုသွားရတာ။အဲ့ဒီဖြစ်ခိုက်ယုတ်နံတွေကိုရှုမှတ်ပြီးတော့တိသွားလို့ရှိရင်တိသွားတယ်ဆိုတာယုတ်သဘောနံသဘောတွေတိသွားဖြစ်မှုပြမှုသဘောတွေတိသွားတာသူအကြောင်းနဲ့သူအကျိုးအကြောင်းကင်းပြီးတော့အကျိုးမရှိဘူးအကျိုးဆိုတာဖြစ်ရောမရှိဘူးသူအကြောင်းကြောင့်သူအကျိုးတွေဖြစ်နေတာပဲဆိုတဲ့အဲ့ဒီလိုအမှန်တိုင်းတိသွားတာအဲ့လိုတိမိတိသွားတဲ့အခါကလည်းကြတော့ရှုမိတဲ့အာယုန်တိုင်းအာယုန်တိုင်းမှာအာရမဏနုတ္တယလို့ခေါ်တယ်ဘုန်းကြီးတို့ယောဂီများစိတ်ရဲ့အငြိအကြေးတွေမကင်းစင်ဘူးလားစစ်ဒီကိစ္စံသွားတယ်။ဘာကြောင့်လဲဆိုတော့ကိုရှိမှတ်တဲ့အာယုံပေါ်မှာ तू ဟာအမှန်သိနေပြီ။ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာမရှိတော့။ဖောင်းနေဆိုရင်လည်းတင်းလာတဲ့သဘောလေးပဲသိတယ်။ဘေးနေဆိုရင်လည်းပဲယွတ်သွားတဲ့သဘောလေးပဲသိတယ်။ဟိုမှာလည်းပဲလေလေးကိုဝင်လေထွက်လေလေးရှုနေတဲ့ပုဂ္ဂိုလ်ကလည်းပဲတူးထိသွားတဲ့သဘောလေးပဲသိတယ်။အဲ့ဒီမှာဘာမှမထင်ရှားတော့။အဲ့ဒီထဲမှာဒီမှာဝင်လာတာလည်းငါပဲ။ငါတကနှက်ခေါင်းကနေဝင်လာတာ။ထွက်သွားတာလဲငါနှကောင်းပဲငါလေပဲဒါလိုမဟုတ်တော့ဖောင်းတာလဲပဲငါဘက်ကြီးကဖောင်းတာပဲပိန်တာလဲငါဘက်ကြီးကပိန်တာပဲငါဆိုတာမရှိတော့အဲ့ဒီမှာ तू တိလာတာကတင်းလာတဲ့သဘောလေးပဲတိလာတယ်ရော့သွားတဲ့သဘောလေးပဲတိလာတယ်အဲ့ဒီမှာတင်းလာတဲ့သဘောလေးဟာဘုန်းကြီးတို့ဝါရော့တက်ပဲဗာတက်ပါလိမ့်မလဲဝါရော့တက်လေးပဲရော့သွားတဲ့သဘောလေးကလည်းဗာတက်လေးလေဝါရော့တက်လေးပဲအဲ့ဒီဝါရော့တက်ကယုတ်တရားပဲဝါရော့တက်ကဗာတရားလေအဲ့ဒီလိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုတိနေတဲ့စိတ်လေးကပါလေနန္တရားပဲအဲ့ဒီတော့ဖောင်းနေလို့ရှုလိုက်ရင်လည်းဗာနဲ့ပါတွေ့ရတယ်ပိန်နေလို့ရှုလိုက်ရင်လည်းဗာနဲ့ပါလေကဲဒါအမှန်သိတာလားအမှားသိတာလားအမှန်သိတော့တရားသိတာလားမတရားသိတာလားအဲ့ဒီအမှန်မြင်ပြီဆိုရင်အမှားဒိဋ္ဌိမစင်ဘူးလားတသန္တရာလို့ဆွဲလာတဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားအဲ့ဒီလိုအမှန်မြင်သွားအောင်တရားရှုရအဲ့လိုရှုသွားလို့အမှန်တိုင်းတိသွားပြီဆိုရင်ရှုမိတဲ့အာယုန်နဲ့ဆက်ပြီးတော့အာရမဏနုတ္တယလို့ခေါ်တဲ့စိတ်ရဲ့အငြိအကြေးတွေလုံးဝကင်းသွားတယ်။အဲ့လိုအာရမဏနုတ္တယလို့ခေါ်တဲ့စိတ်အငြိအကြေးတွေကင်းစင်ပြီးတဲ့နောက်ဆုံးမှဘုန်းကြီးတို့ဆက်လက်ပြီးတော့ရှုပွားအားထုတ်သွားရင်ဝိပဿနာဉာဏ်နေမဉာဏ်နေဝိပဿနာဉာဏ်နေအစဉ်အဆက်ရင့်ကျက်ပြည့်စုံလာတဲ့အခါကျတော့အရိယာမဉာဏ်နေတန်တဏ္ဏနုတ္တယလို့ခေါ်တဲ့စိတ်အငြိအကြေးတွေအကုန်လုံးကင်းစင်သွားတယ်စိတ်ညစ်ကြေးတွေအကုန်လုံးကင်းစင်သွားပြီဆိုတော့အဲ့ဒီပုဂ္ဂိုလ်ဟာစိတ်ရဲ့ညစ်ကြေးတွေကင်းစင်သွားပြီဆိုရင်ယဟန္တာပုဂ္ဂိုလ်မှကင်းတာဘယ်ပုဂ္ဂိုလ်ကင်းတာလဲကဲစိတ်ညစ်ကြေးတွေလုံးဝကင်းစင်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဘာဖြစ်သွားပြီလဲယဟန္တာဖြစ်သွားပြီ ဒီတတိပဋ္ဌံတရားတွေအထုတ်ရင်းနဲ့ဒီလိုစိတ်အညစ်အကြေးတွေလုံးဝကင်းစင်ပြီးတော့ကိလေသာကုန်ခံယဟန္တာပုဂ္ဂိုလ်တွေရောမဖြစ်နိုင်ဘူးလားကဲဖြစ်နိုင်တယ်ဒီတော့ဒီတတိပဋ္ဌံတရားကြီးဒီဒီချာချာခုဘုန်းကြီးတို့ရနိုင်တဲ့ဒီမှာလည်းပဲရတဲ့ရက်ကလေး6ရက်စကန်ဘယ်နှစ်ရက်စကန်လဲ6ရက်အေး6ရက်စကန်လေးပဲ6ရက်တာလေးပဲဘုန်းကြီးစွန့်နိုင်တယ်မြဘုန်းကြီးညံမိတယ်မြပေါ့ချက်ချင်းကြီးတို့ဘုန်းကြီးတို့ရောပြီများကိုအခုပဲယူတော့ဟောဒီမှာမေးရစီဖွေရစီဘုန်းကြီးပေးလို့ရပါမလားမရပါဘူးပေးလို့မရနိုင်ပါဘူးဘုန်းကြီးတို့ပေးနေတာကနီးပေးယုံပါပဲဗာပေးယုံလေနီးပေးယုံဟေးနီးပေးယုံလေးပဲမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်းနဲ့နီးပေးယုံလေးပဲအဲဘုန်းကြီးတို့လည်းပဲမြတ်စွာဘုရားဟောကြားထားတဲ့တရားနိလန်းလေးအတိုင်းပဲယောဂီများကိုချင့်ချံအားထုတ်နီးတွေပေးသွားမယ်အခုတတိပဋ္ဌာန်တရားရဲ့အကျိုးတရားတွေအကျိုးတရားတွေမှာနံပါတ်1ဝိတုဒ္ဓိယစိတ်အညစ်အကြေးစင်ကြယ်ခြင်းဆိုတဲ့အကျိုးဘာအကျိုးလဲလဲကဲစိတ်အညစ်အကြေးစင်ကြယ်ခြင်းဆိုတဲ့အကျိုးဟာအခုဘုန်းကြီးပြောတဲ့အတိုင်းရှုမှတ်နေလို့ရှိရင်ပေါ့အခုဘုန်းကြီးပြောတဲ့အတိုင်းယောဂီပုဂ္ဂိုလ်ဟာရှုမှတ်နေတယ်ရှုမှတ်နေလို့ရှိရင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲစိုက်ပြီးတော့ကြာနေပြီဆိုရင်လောဘဆိုတဲ့ကိလေသာတွေဝင်နိုင်သေးရဲ့လားဒေါသဆိုတဲ့ကိလေသာတွေဝင်နိုင်သေးရဲ့လားမောဟမာနဆိုတဲ့ကိလေသာတွေဝင်နိုင်သေးရဲ့လားတစ်ချက်မှတ်တာနဲ့တစ်ချက်ကိလေသာတွေမကင်းဘူးလားတစ်ချက်မှတ်ရင်တစ်ချက်ကိလေသာတွေကင်းနေတယ်နှစ်ချက်မှတ်ရင်နှစ်ချက်ကိလေသာတွေကင်းနေတယ်တစ်မိနစ်မှတ်နိုင်ရင်တစ်မိနစ်ပါကင်းသွားတယ်ကိလေသာတွေကင်းသွားတယ်တဏှာကြီးကောင်းကောင်းရှုမှတ်လို့ရှုရအာယုံပေါ်မှာတဏှာကြီးစိုက်ပြီးတော့မိနေပဲဆိုရင်တဏှာကြီးလုံးလုံးကိလေသာမကင်းဘူးလားကဲတည်ရင်လုံးလုံးကိုအာထုတ်တယ်အာထုတ်တဲ့ရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကထိုင်ရင်လည်းထိုင်တဲ့အာယုံပေါ်မှာရရင်လည်းရတဲ့အာယုံပေါ်မှာသွားရင်လည်းသွားတဲ့အာယုံပေါ်မှာလျှောင်းရင်လည်းလျှောင်းတဲ့အာယုံပေါ်မှာအဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲကတ်တည်နေပြီဆိုရင်အဲ့ဒီတနေ့တည်ရင်လုံးလုံးရှုမှတ်နေပြီရှုမှတ်မှုလေးမြဲနေပြီဆိုရင်တည်ရင်လုံးကိလေသာမကင်းဘူးလားရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာဘုန်းကြီးတို့တည်ငါကင်းတာအရိယာမင်းနဲ့အမြဲပဲတက်သွားနိုင်တာမဟုတ်ဘူးတည်ငါလေးတည်ငါလေးပဲရှုမှတ်ခိုင်လေးရှုမှတ်ခိုင်လေးပဲတက်သွားတယ်အဲ့ဒီလောက်ပဲတက်သွားနိုင်ရင်ကိုပဲတဏှာကြီးရှုမှတ်လို့တဏှာကြီးကိလေသာကင်းနေရင်တဏှာကြီးဆင်းရဲမငြိမ်ဘူးလားတည်ရလုံးရှုမှတ်လို့တည်ရလုံးကိလေသာကင်းနေရင်တည်ရလုံးဆင်းရဲမငြိမ်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများနံပါတ်၁ဒီတတိပဋ္ဌာန်တရားကိုကြိုးစားပြီးကျင့်ပွားအားထုတ်နေရင်စိတ်ညစ်ကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးတရားမရဘူးလားနောက်နောက်ဘဝမှာရမှလားအခုအာထုတ်နေစေရမှလားအေးအခုရှုမှတ်နေစေအာထုတ်နေစေမှကိုပဲဒီတတိပဋ္ဌာန်ရင်နံပါတ်1ဖြစ်တဲ့အကျိုးတရားမရနိုင်ဘူးလားဒီဒီနေ့တော့ဘုန်းကြီးတို့တဏှာကြီးပြည့်သွားပြီတဏှာကြီးပြည့်သွားတဲ့အတွက်နံပါတ်1ရနိုင်တဲ့အကျိုးတရားလေးကိုပဲဒီဆောင်ပုဒ်လေးဆူပြီးတော့ဘုန်းကြီးတို့တရားလေးသိနေရအောင်နောက်ရက်ဒီမှာရနိုင်တဲ့အကျိုးတရားတွေဆက်ပြီးဟောအောင်နော်ကေဆုလိုက်စိတ်ညစ်ချေကိုစိတ်ညစ်ချေကိုကင်းစီလိုကင်းစီလိုဘယ်လန်းစင်ကိုလိုက်ရမယ်ဘယ်လန်းစင်ကိုလိုက်ရမယ်စိတ်ညစ်ချေကိုစိတ်ညစ်ချေကိုကင်းစီလိုကင်းစီလိုဘယ်လန်းစင်ကိုလိုက်ရမယ်ဘယ်လန်းစင်ကိုလိုက်ရမယ်ဆုလိုက်ပါစိတ်ညစ်ကြေးကိုစိတ်ညစ်ကြေးကိုကင်းစီလိုတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်စိတ်ညစ်ကြေးကိုကင်းစီလိုတတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်လိုက်ပြီးတော့ဒီတတိပဋ္ဌာန်တရားတွေလက်တွေ့ကြကြကိုယ်တိုင်အားထုတ်ရင်ကိုယ်တိုင်စိတ်ရဲ့အညစ်အကြေးတွေအကင်းစင်နိုင်ဘူးလားလက်တွေ့အားထုတ်ကြည့်ပါဘုန်းကြီးတို့ယောဂီများ လက်တွေ့အားထုတ်ကြည့်ရင်လက်တွေ့ဒီစိတ်ညစ်ကြေးတွေသားစိတ်တွေသမီးစိတ်တွေစီစိတ်တွေစီပွားစိတ်တွေယာတုစိတ်တွေဥမာအဖြစ်အခုမိမိမှာအလုတ်ကင်နဲ့ပတ်သက်လို့စိတ်ထဲမှာအလုတ်ကင်နဲ့ပတ်သက်လို့စိတ်ထဲစိုးရင်ပူပန်မှုတွေဖြစ်နေရင်လည်းပဲဒီသတိပဋ္ဌာန်တရားလေးအားထုတ်လို့ကိုရှုမှတ်တဲ့အာယုန်လေးပေါ်မှာကိုစိတ်ကလေးဆွေးမြဲစွာကတည်နေပြီဆိုရင်ဒီစိတ်ညစ်ကြေးတွေဝင်နိုင်သေးရလားဒီလိုမဟုတ်ဘူးမိမိရဲ့သားရည်သမီးရည်ကြောင့်စိတ်ညစ်ကြေးတွေစိတ်ထဲမှာတခါလေစိတ်ပင်ပန်းမှုတွေဖြစ်နေတယ်စိတ်ဆင်းရဲမှုတွေဖြစ်နေတယ်ဆိုရင်ဒီအဲ့ဒီအချိန်လေးမှာအခုဘုန်းကြီးတို့ရှုမှတ်နေတဲ့အချိန်မှာသတိပဋ္ဌာန်တရားလေးကိုအားထုတ်ဖောင်းနာပိန်နာလေးပဲရှုရှုဝင်လေထွက်လေလေးပဲရှုရှုအဲ့ဒီကနေပြီးတော့ပေါ်ရအာယုန်လေးတွေရှုအဲ့လိုရှုနေရင်းနဲ့ပဲရှုမှတ်တဲ့အာယုန်ပေါ်မှာရှုစိတ်ကလေးဆွေးမြဲစွာကတည်နေပြီဆိုရင်သားစိတ်တွေသမီးစိတ်တွေစီးပွားစိတ်တွေယာတုစိတ်တွေဒီစိတ်တွေဝင်နိုင်သေးရဲ့လားကဲဒီစိတ်ညစ်ကြေးတွေအားလုံးမစင်ကြယ်နိုင်ဘူးလားစင်ကြယ်နိုင်ပါဘူးတကယ်တမ်းလက်တွေ့သိကြရင်လက်တွေ့အားထုတ်ကြည့်ပါလက်တွေ့အားထုတ်ကြည့်ရင်လက်တွေ့ဩတကယ်ကိုငါရဲ့စိတ်ညစ်ကြေးတွေစိတ်ပင်ပန်းမှုတွေအားလုံးကိုလွန်မြောက်ပါလားဆိုတာကိုယ်တိုင်လက်တွေ့ကြုံတွေ့ပါလိမ့်မယ်ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကငါဘုရားရဲ့ဒီတတိပဋ္ဌာန်တရားတော်တွေကိုကျင့်ကြံပွားများငါဘုရားညွှန်ကြားတဲ့အတိုင်းကျင့်ကြံပွားများအားထုတ်လို့ရှိရင်ဒီအကျိုးတွေရနိုင်တယ်ဆိုတာကိုဘုရားရှင်ကုရောမြတ်ကြီးကတတိပဋ္ဌာန်သုတ်တန်ကြီးမဟောမီရှေ့ကနေပြီးတော့တရားတော်ကိုကြည်ညာတဲ့အနေကျွေးကြော်ပြီးတော့မြတ်စွာဘုရားဟောခဲ့ပါတယ်။ဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယာဒုက္ခပတိဒေဝနာတမတေကမယဒုက္ခဒေါမနတာနံအထင်ကမယညာယတာတိကမယနိဗ္ဗာနတာသစ္စိကရိယာယယရိဒံသတ္တရောတတိပဋ္ဌာနာဘိက္ခဝေယံတို့မြာဥစ္စေတာတို့ဇာတာတော်၄ပါးကုန်သောရေဤမိတ္တိပဋ္ဌာနာဆွေမြေသောအမှန်ရမှုတ္တိဆွေမြေမှုတ္တိပဋ္ဌာန်ဟူသောကျင့်သည့်တန်တိရှိကုန်၏အယံဆွေမြေသောအမှန်ရမှုကျင့်ဆွေမြေမှုတ္တိပဋ္ဌာန်ဟူသောအကျဉ်းလန်းသည်တတ္တနာဖျားပစ္စေကဗုဒ္ဓရိယာတာဝကလောင်းလုံးစုံသောတတ္တဝအပေါင်းတို့၏ဝိတုဒ္ဓိယာစိညေကြည်မာကင်းဝေးစင်ကြဲကြစေခြင်းငါဧကယနောမေဃောတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါပြီတတိယကေဘုန်းကြီးတို့တရားသိရန်ကုန်မြို့မှာသိနေလို့ပဲဘုန်းကြီးကဆုတောင်းအမြဝေလေးချပေးမယ်ဒါလေးဆိုပြီးတော့အမြဝေရအောင်နော်ဤတို့ပြုရာမြတ်ဘုံညာကြောင
်
ချမ်းမြေဤကြည
်
ပေမဲ့မြည်သည
်
ရွှေပြည်ထုတ်ချောင
်း
လမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်းလေရလေဒုက္ခပိဒံရှမ်းမအပေါင
်း
မကောင်းဟူသည်မြတ်
မ
တွေးရပေ
မ
ကောင်းဟူသည်မြတ
်
မကြားရပေတပ္ပဣစ္ဆာမင်္ဂလာကိုရွေးကားတာရင်ရစေတော
်
ယနေ့ယခုပြုပြုသည်မ
ြ
မြဘာကကိုယနေ့ယခုပြုပြုသည်မြမြဘာကကိုဆိုတာယနေ့ရှင်မင်းဝန်ဆရာတော်ဘုရားရဲ့6ရက်တာတရားစခန်းကြီးတတိပဋ္ဌာန်တရားစခန်းကြီးအချင်းပြည့်တရားစခန်းကြီးဖြစ်မြောက်အောင်ယနေ့ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့သမီးလေးမတ်ချူတင်မောင်တို့မိသားစုများရဲ့ဆောင်ရွက်ကြရတဲ့ဒီမှာဝေယဝဆကုသိုလ်တွေတရားပွဲကြီးဖြစ်မြောက်တရားအထုမဲ့ပုဂ္ဂိုလ်တွေချမ်းချမ်းသာသာနဲ့တရားဘာဝနာတွေပွားများအထုနိုင်အောင်စားရတောက်ရေးတွေလည်းပဲဘာမှကြောက်ကြမဲ့စားတောက်ပြီးတော့အားလုံးတရားဘာဝနာတွေတတိပဋ္ဌာန်တရားတွေကိုကျင့်ကြံပွားများအထုနိုင်ဖို့အတွက်ဝေယဝဆတွေလိုအပ်ဒါနာတွေကုသိုလ်ဒါနာတွေဒီဒါနာတွေနောက်ပြီးတော့နာနဲ့အာယုန်တဲ့အချိန်ကာလကတော့တန်တန်တွင်ကုပိတာတဲ့မယင်မင်းမိသားစုများကလည်းပဲသမီးလေးရဲ့၅နှစ်ပြည့်ဝိဇာတမွေးနေ့မင်္ဂလာအကြောင်းပြုပြီးတော့အခု သတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေပေါ်မြတ်အထုနေကြတဲ့ယောဂီသူတော်စင်းနေစက္ကလူတန်းညာလေးနေစွမ်းမှလည်းပဲဘုန်းကြီးတို့ရန်ကုန်မြို့မှာခိတ္တရောက်ရှိပြီးတော့နေကြတဲ့ဘုန်းကြီးရဟန်းမကြီးဒုက္ခဆန်းဝင်းမိသားစုများမှလည်းပဲယောဂီသူတော်စင်းများကိုနေစွမ်းနေမုံမြတ်လာစွာသောစွမ်းကဲပွဲဘောစဉ်ချူချင်ရတာဒီစက္ကလူတန်းညာအခုညနေပိုင်းမှလည်းပဲအလုံးလာလာသမျှတရားနာပရိသတ်များကိုပင်မမှုမရှိအောင်မိမိတို့လုပ်ငန်းခွင်ကနေရောက်အောင်လာခဲ့ကြတာဖြစ်တဲ့အတွက်ကြောင့်မို့ဒီရောက်တဲ့ခါမှာချမ်းချမ်းသာသာဆာလောင်မှုသိနေရင်လည်းတရားနာလို့အာယုံမရောက်ပါဘူးဒါမြတ်စွာဘုရားကိုယ်တိုင်ဟောခဲ့တာမှာအဲ့တော့ဆာလောင်မှုသိနေရင်လည်းတရားကိုအာယုံမဆိုင်နိုင်မှာစိုးလို့ဒီမှာအာဟာရဒါနအနေအချင်းလှူဒန်းကြတဲ့ကုသိုလ်ရှင်နေညနေပိုင်းမှာအဲ့ဒီလှူဒန်းကြတဲ့ကုသိုလ်အစုစုတွေကိုယနေ့ယခုပြုပြုသည်မြတ်ပါကားကိုဆိုတာဒီထဲမှာအားလုံးကျုံးဝင်သွားတယ်နော်ကဲဆိုအောင်ယနေ့ယခုပြုပြုသည်
မြတ်
ပါကားကိုမိဘဆရာမျိုးသဟာနှင့
်
ကိုယ်မှာစောင့်ကြံကိုဆောင်နကအရင်စ၍ရှိသည်မြတ်လုံးစုံဘုံ
31
ဖြစ်ဖြစ်သည်မြတ
်
ဝေနေရတို့ရကြပါစေတေငါဝေသည
်
ညာထွေတာတို့ခေါ်စေတော်အမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးအတွင်းရှိခိုင်မြဲတည်တံ့ပြန့်ပွားအောင်သာသနာပြုလုပ်ငန်းတွေကိုဆက်လက်ပြီးတော့ကြိုးစားဆောင်ရွက်နိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။